ဒါကြောင့်မို့အခုဒီတုတ်မှပေးထားတဲ့အခြေဟာအလွန်ယုံကြည်ရှိတဲ့အခြေဒီအခြေကိုကြားပြီးတော့မြတ်စွာဘုရားကိုကြည်ညိုလာတဲ့ပုဂ္ဂိုလ်မြတ်စွာဘုရားရဲ့တပည့်ဖြစ်လာတဲ့ပုဂ္ဂိုလ်တွေဘယ်နှယောက်ရှိနေရှိမယ်ဆိုတာဘုန်းကြီးတို့အနေနဲ့မပြောနိုင်ဘူး။အများကြီးရှိမှာ။ကောင်းပြီ။အဲ့တော့ဒီတုတ်ကဘာကိုသင်ကြားတယ်လဲဆိုတာကံကံရဲ့အကျိုးတဘောတရားကိုသင်ကြားတာ။အသက်တူရာဟာအသက်တူစီတဲ့ကံကိုလုတ်ခဲ့တဲ့အတွက်အသက်တူတာဘယ်သူမှဖန်ဆင်းလို့လည်းမဟုတ်ဘူးအကြောင်းမဲ့လည်းမဟုတ်ဘူးနော်အသက်ရှည်တာလည်းပဲအသက်ရှည်ရာရှည်အကြောင်းကောင်းမှုကုသိုလ်နောက်ကပြုခဲ့တဲ့အတွက်ကြောင့်မို့ဒီဘဝမှာသူအသက်ရှည်တာပဲအဲ့တော့ကံရဲ့အကျိုးတဘောတရားကိုဒီတုတ်မှာဟောတော်မူတယ်နောက်ထပ်လည်းပဲကံအကျိုးဟောတဲ့တုတ်တွေရှိသေးတယ်ထားအောင်အဲ့တော့ကံဆိုတာဘာလဲနော်နည်းနည်းလေးဖြတ်ကံဆိုတော့ဗာလည်းကံပြောကြတာဟမ်အေးဒီတာမင်းညာအဖြစ်ဖြေမယ်ဆိုရင်ဒီလိုကြီးဖြေပါမယ်နော်အင်္ဂလိပ်လိုပြောရင်လည်းဗလား action လို့ပြောမယ် deed လို့ပြောမယ်ဟုတ်လားဟဲ့ဟိုကမ္မဆိုတဲ့စကားလုံးပါဠိစကားလုံးရဲ့အတိပဲကအလုတ်ဆက်အတိပဲရှိတယ်ရိုးရိုးအနေနဲ့သုံးမယ်ဆိုရင်အလုတ်လို့အတိပဲရှိတယ်အဲ့ဒါတခါလေကမ္မန္တလို့သုံးတာရှိတယ်အနာကုလသကမ္မန္တဆိုကြောက်ဘူးလားမဟုတ်လားနော်ဟိုမင်္ဂလာတုံးအဲကမ္မန္တဆိုရင်လည်းပဲသို့သို့အမှုပေါ့ဟုတ်လားကုံတွယ်တယ်လဲလုတ်တယ်စတယ်အဲ့ဒါမျိုးကမ္မန္တလို့ခေါ်တာဒါပေမဲ့လို့အဘိဓမ္မာသဘောအရပြောရပြီဆိုတော့ကံဆိုတာစေတနာကိုခေါ်တယ်နော်ဒါလေးမှတ်ထားစေတနာကိုခေါ်တယ်စေတနာဆိုတော့ဘာလဲတဲ့စေတနာဆိုတာနံသဘောတရားတစ်ခုစိတ်ဆိုပြီးတဲ့နံသဘောတရားတစ်ခုတိုက်တွန်းပြီးတဲ့နံသဘောတရားတစ်ခုဘာလေးတစ်ခုလှုပ်လို့သူအဲ့ဒီတိုက်တွန်းမှုလေးကပါတယ်တိုက်တွန်းမှုပြင်းပြင်းထန်ထန်ပါမယ်မပြင်းမထန်ပါမယ်ပေါ့လေအဲ့ဒီတိုက်တွန်းမှုလေးဟာအများနဲ့စိတ်ဖြစ်တန်းဖြစ်တန်းပါတယ်စိတ်ဖြစ်တန်းဖြစ်တန်းဒီစိတ်ဆိုမှုပါတော့လည်းပဲကံလို့ခေါ်ရတဲ့စိတ်ဆိုမှုစေတနာဆိုတာကကုသိုလ်စိတ်အကုသိုလ်စိတ်နဲ့တွဲဖြစ်တဲ့စေတနာကိုခေါ်တယ်ကုသိုလ်စိတ်အကုသိုလ်စိတ်မဟုတ်ဘဲနဲ့တခြားစိတ်ရှိသေးတယ်။ဒါဝိဘက်စိတ်လို့ခေါ်တာရှိသေးတယ်။အဲဒီဝိဘက်စိတ်နဲ့တွဲပြီးတော့ဖြစ်တဲ့စေတနာကိုလည်းပဲကံလို့ခေါ်နိုင်တယ်။ဒါပေမဲ့လို့အခုကံရဲ့အကျိုးလို့ပြောနေတဲ့နေရာမှာတော့ကံဆိုတာဟာကုသိုလ်နဲ့တွဲဖြစ်တဲ့စေတနာအကုသိုလ်နဲ့တွဲဖြစ်တဲ့စေတနာဒါကိုကံလို့ခေါ်။ဒါကြောင့်မို့ကံဆိုတာဘာလဲတိတိကျကျပြောသားမှာဆိုရင်စေတနာကိုခေါ်တယ်။ဒါမြတ်စွာဘုရားကတည့်ရဲ့ဟောထားတာရှိတယ်။စေတနာဟံဘိက္ခုကာမံဝဒာမိ။အဲ့ဒီစေတနာနဲ့စေဆော်ပြီးတော့ကိုတဲ့။ခန္ဓာကိုယ်ဖြင့်ဖြစ်စေ၊နှုတ်ဖြင့်ဖြစ်စေ၊စိတ်ဖြင့်ဖြစ်စေလူတွေဟာကံကိုပြုကြတယ်။ဒီစေတနာရဲ့စေဆော်ချက်နဲ့မကောင်းတာလုံးမိမယ်၊ကောင်းတာလုံးမိမယ်။စေတနာရဲ့စိတ်ဆိုခြင်းနဲ့ကောင်းတာပြောမိမယ်မကောင်းတာပြောမိမယ်စေတနာရဲ့စိတ်ဆိုခြင်းနဲ့ကောင်းတာချမ်းမိမယ်မကောင်းတာချမ်းမိမယ်အေးအဲ့ဒီလိုဒီစိတ်ဆိုပြီးမြပြီးမှဒီကာယကံဝစီကံမနောကံဆိုတာတွေကိုလုတ်တာအဲ့ဒါကြောင့်မို့အဲ့ဒီလိုလုတ်တဲ့အခါမှာပါဝင်တဲ့စေတနာဆိုတဲ့နံသဘောတရားကိုကံလို့ခေါ်တယ်အဲ့ဒီစေတနာကသူ့ကြီးမဖြစ်ဘူးတစုံတစ်ခုလုံးမှတာဖြစ်တာမဟုတ်လားနော်အဲ့ဒါကြောင့်မို့ဒီပြုလုပ်မှုအမှုကိုလည်းပဲစေတနာလည်းကံလို့ဒီလိုသင်စားပြီးတော့သုံးတယ်အဲ့ဒါအများနားလည်တာလည်းပဲကံဆိုတော့ပါလဲဆိုကောင်းတဲ့အမှုမကောင်းတဲ့အမှုပဲနားလည်တယ်ပေါ့လားနော်အေးဒါကတော့အဲ့ဒါဒီပြုတိုင်းပြုတိုင်းဒီစေတနာကပါတာကြည့်တယ်အဲ့လိုပါတဲ့အတွက်ကြောင့်မို့ကောင်းတဲ့အမှုမကောင်းတဲ့အမှုဒီလိုပြောတာအဲတိတိကျကျပြောကြဆိုရင်တော့ကံဆိုတာဟာအဲ့ဒီလိုကောင်းတာမကောင်းတာလုပ်တဲ့အခါမှာပါဝင်တဲ့သို့မဟုတ်စိတ်ဆော်ပေးတတ်တဲ့စေတနာအမင်းနံသဘောတရားတစ်ခုပဲအဲ့ဒီနံသဘောတရားကိုစေတသိက်လို့လည်းခေါ်တယ်အပြီးတော့ဝါဟာရတယ်ဆိုတော့ပြောရမလွယ်ဘူးနားလည်ဖို့မလွယ်တာကိုကတော့ပြောတတ်တော့နော်စေတသိက်လို့ခေါ်တယ်အဲ့ဒီဟာကိုအဲ့ဒီစေတသိက်စိတ်ဆော်မှုစေတသိက်ကိုစေတနာလို့ခေါ်တယ်အဲ့ဒီစေတနာကိုကံလို့ခေါ်တယ်အဲ့ဒီတော့စိတ်တဘောတရားတွေအများကြီးရှိတယ်သို့မဟုတ်စေတသိက်ဆိုတာတွေအများကြီးရှိတယ်
အဘိဓမ္မာမှာပြောထားတဲ့တန်းဆိုရင်သတိသိက္ခာ52ခုတောင်ရှိအဲ့ဒီ52ခုရှိတဲ့အထဲကဒီစေတနာပဲစေတသိက်တစ်ခုကိုကောက်ပြီးတော့မြတ်စွာဘုရားကဒါကံဆိုတာဒါလို့ဒီလိုဟောတာအဲ့ဒီစေတနာမှာထူးခြားချက်ရှိတခြားစေတသိက်တွေနဲ့သူနဲ့ဆိုရင် तू ကထူး तू ကပို့ပြီးတော့ထူးတာရှိအဲ့ဒီတော့နန္ဒဘောတရားပဲဖြစ်ဖြစ်ယုတ်တဘောတရားပဲဖြစ်ဖြစ်ဘယ်တဘောတရားပဲဖြစ်ဖြစ်ဖြစ်ပြီးရင်ချုပ်သွားမှာဖြစ်တယ်နန္ဒဘောတရားတော့ပြောလို့လွယ်တယ်နော်နန္ဒဘောတရားဖြစ်ပြီးတော့ချုပ်သွားတယ်အခုစိတ်ကုသခုဖြစ်တယ်နောက်စိတ်ကုသခုအတိတ်ကုပေါ်လာဆိုတော့အရင်စိတ်ကုချုပ်မသွားဘူးနော်နောက်တခါစိတ်ကုစိတ်ကုတခုပေါ်လာအရင်စိတ်ကုချုပ်သွားတယ်ဆိုတော့နန္ဒဘောတရားဟာဖြစ်ပြီးရင်ချုပ်သွားတယ်ဆိုတာသိချင်းရှားရုပ်ကြတော့နည်းနည်းထိတ်ထက်ခန်းနေတယ်နော်ကိုယ့်လက်ကိုကြည့်ပြီးတော့ငတ်လက်ဟာသုံးသုံးလုံးကလည်းငတ်လက်ပါပဲအခုလည်းငတ်လက်ပါပဲဒီလက်တိုင်းပဲရှိသေးတယ်ဆိုတော့ဖြစ်ပြီးတော့ချုပ်သွားတယ်ဆိုတာကိုသိခရသိပြီးတော့တော့ဘောမပေါက်ချင်ဘူးပေါ့ဒါပေမဲ့လို့တကယ်ပရမတ်တဘောအရာပေါ့လေတကယ်အမှန်ပြောပြီဆိုတော့အခုဒီလက်ချောင်းလက်ချောင်းတစ်ချောင်းပဲပြောကြတယ်ဒီလက်ချောင်းလေးမှာရှိနေတဲ့ရုပ်မှုန်လေးတွေဟာလည်းပဲခဏနဲ့ခဏနဲ့ဖြစ်ပြက်ဖြစ်ပြက်နေတာဒါဒီကိုကတော့ဒီပဂတိမျက်စိနဲ့မမြင်နိုင်ဘူးမလားမမြင်နိုင်တော့ကိုခုနလက်ချောင်းနဲ့အခုလက်ချောင်းနဲ့အတူတူပဲဒီလိုပဲစိတ်ကထင်းနေတာအဲတကယ်ကျတော့အဲ့ဒီလက်ချောင်းထဲမှာရှိနေတဲ့ရုပ်မှုန်လေးတွေဟာလည်းပဲအများသာကြောင်းလဲနေတာပဲဘိုင်လော်ဂျီသမားတွေဆိုရင်ဒါသူတို့ကပြောကြတော့မလို့သူတို့ကနားလဲဟာဒီခန္ဓာကိုယ်ထဲမှာရှိတဲ့ cell တွေဟာအများသာဘာခေါ်လဲကြောင်းလဲနေတယ်လို့သူတို့ဆိုလည်းမဟုတ်ဘူးလားသူတို့ကတော့ဘယ်နဲ့ပြောတာ cell လူတယောက်ဟာ9နှစ်တခါလူအစ်စ်ဖြစ်တယ်လို့ပြောတာနော်9နှစ်ကြာရင် cell တွေ cell ဟောင်းတွေအကုန်လုံးပုံပြီးတော့ cell အစ်စ်တွေဖြစ်ကုန်တယ်တဲ့9နှစ်တခါအဲကိုအစ်စ်ဖြစ်တယ်လို့ပြောတာဘယ်နဲ့ရုံညာလားတိဦးလေသူတို့ပြောတာပဲနော်အေးအဲ့သူတို့ကဒီ biology ကလည်းပဲဒီခုလူပြောတယ်ဒီရုပ်ဝတ္ထုလေးတွေဟာအဲဖြစ်လိုက်နေတယ်ကိုကမျက်စိနဲ့မမြင်ရတော့မတတ်နိုင်ဘူးမှမမြင်ရတာတဘောမှန်ကတော့ဒီရုပ်ဟာလည်းပဲဖြစ်ပြီးရင်ပြည့်ရင်ဖြစ်ပြီးရင်ပြည့်ဖြစ်ပြီးပြည့်လာအဲ့ဒါဝိပဿနာရှုလာတဲ့ခါမှလည်းပဲမြင်တယ်တော့မြင်လိုက်တာနာဆိုတာကတော့ခုနပြောလို့ပူးလို့ထင်ရှားတယ်အဲပြီးတဲ့စိတ်ကလေးပေါ်လိုက်ကြောက်သွားလိုက်ဟိုရောက်သွားတဲ့စိတ်ကလေးပေါ်လိုက်ကြောက်သွားလိုက်တခါလေးလဲတန်းနေတဲ့စိတ်ကလေးပေါ်လိုက်ကြောက်သွားလိုက်စသည်ပေါ်လိုက်ကောင်းပြီအဲ့တော့ရုပ်တဘောနံတဘောဆိုတာဖြစ်ပြီးရင်ကြောက်သွားတာစေတနာကလည်းပဲနံတဘောဖြစ်တော့ဘူးစေတနာလည်းပဲဖြစ်ပြီးရင်ပျောက်သွားတာဒါပဲမယ်လို့တဲ့ဒီစေတနာကံလို့ခေါ်တဲ့စေတနာကတော့ထူးခြားမှုတစ်ခုရှိတယ်အဲ့ဒီထူးခြားမှုကဘာလဲဆိုတော့သူကသူဖြစ်ပြီးတော့ချုပ်သွားပြီမယ်လို့တဲ့အကျိုးပေးနိုင်တဲ့တတ္တိကိုတတ္တဝါတွေရဲ့ဒီစိတ်အစင်မှာပေါ့လေသာပြခဲ့တယ်အကျိုးပေးနိုင်တဲ့အစွမ်းအဲ့ဒါထားပြခဲ့သူကအဲ့ဒီအကျိုးပေးနိုင်တဲ့အစွမ်းကိုခံထားခဲ့ပြီးတော့မှချုပ်သွားတယ်အဲ့တော့စေတနာနဲ့တခြားသဘောတရားနဲ့အဲ့ဒါမှကွာသွားတယ်တခြားစေတသိက်ဆိုတဲ့သဘောတရားတွေရှိတယ်အဲတိဋ္ဌိမှုကိုစေတသိက်လို့ခေါ်တယ်အဲနှလုံးသွင်းမှုစေတသိက်လို့ခေါ်တယ်ထားပါတော့တခြားတွေအများကြီးရှိတယ်အဲ့ဒီသဘောတရားတွေကတော့ဖြစ်ပြီးချုပ်သွားတယ်ဒီစေတနာဆိုတဲ့သဘောတရားကတော့ဖြစ်ပြီးချုပ်သွားတာတော့မှန်တယ်ဒါပေမဲ့လို့သူကအကျိုးပေးနိုင်တဲ့တတ္တိကိုတန်တမ်းမှခံထားခဲ့တယ်။အဲ့ဒီအကျိုးပေးနိုင်တဲ့တတ္တိခံထားခဲ့ပြီးတော့သူအကျိုးပေးဖို့အခွင့်အခါပြင့်လာတဲ့အခါကျတော့အကျိုးတရားတွေထားပြီးတော့ဖြစ်တယ်။အကျိုးထားပေးတယ်။အဲဘယ်ထိမှပေးမယ်အဲဘယ်ရက်ဘယ်လဒါကတော့မပြောနိုင်ဘူး။ဘယ်တော့လို့မပြောနိုင်ဘူး။ဟုတ်လား။သို့တော့သူအကျိုးပေးဖို့ရာအကျောင်းညီညွတ်လာတဲ့အချိန်မှာသူထားပြီးတော့အကျိုးပေးတယ်။အဲ့တော့မေးလေရှိကြတယ်အဲ့ဒီအကျိုးပေးနိုင်တဲ့သဘောတရားလေးကိုဘယ်နှမှာသိထားတယ်ဒါတင်းတင်းငါးလူတွေလည်းမေးရတာဒါမေးတော့မေးစရာပဲဟုတ်လားဘယ်နှမှာရှိတယ်အဲ့တော့ကိုကဒါဖြေတယ်မလို့ဘူးဟိုရှင်နာကလည်းဖြေပြီးလားဘယ်နှဖြေထားတယ်လို့မပြောနိုင်ဘူးလေဒီအဲသူ့ရဲ့သဘောတရားကအကျိုးပေးတဲ့သဘောတရားရှိတယ်ဟုတ်လားအဲ့တော့အဲ့ဒီအကျိုးပေးတဲ့သဘောတရားကိုစိတ်ယဒီနာမှာရှိတယ်ဟိုနာမှာရှိတယ်ဒီလိုပြောလို့မပြောနိုင်ဘူးတဲ့သို့တော်ဒီ ီအကျိုးပေးနိုင်တဲ့ potential ကတော့ရှိနေတယ်။အဲ့ဒီ potential ဟာသူ့ဟိုအကျိုးကျိုးပေးဖို့ရအခွင့်အလမ်းသားလာတဲ့အခါမှာထပ်ပြီးတော့ကျိုးပေးရအောင်။အဲ့တော့ရှင်နာဂတိကဘာနဲ့အကြောင်းဥပမာပေးတာဆိုတော့တရက်ပင်နဲ့တရက်တီးဥပမာပေးရ။တရက်ပင်တရက်တီးကိုတရက်ပင်ဘယ်ထဲဘယ်နှမှာတင်ထားတယ်လဲ။ကိုတရက်ပင်ဆက်လိုက်တော့တရက်တီးတွေပြီးတယ်။အဲ့ဒီတရက်တီးတွေဘယ်နှတင်ထားတာလဲ။နော်အမြစ်ထဲတိမ့်တာလားပင်စီထဲတိမ့်တာလားအကန့်အခက်ထဲတိမ့်တာလားအရွက်ထဲတိမ့်တာလားဘယ်လို့မှမပြောနိုင်ဘူးဒီနားမှာဘာလို့အတိတိထက်တဲ့ဟာလေးဒီနားတိမ့်တာလားခုနတိမ့်တာလားမပြောနိုင်ဘူးဒါပေမဲ့လို့သူ့ຢာဒီကြလာတယ်နော်တေတိပြီးတဲ့ຢာဒီပေါ့လေရောက်လာတယ်ဘာခေါ်လဲຢာဒီဥဒုအယသူအစိုးတက်ရမယ်နေဘူးရမယ်စသဖြင့်အဲ့လို circumstances တွေထုံးလာတဲ့အခါကျတော့တရားကင်းလေးတွေပေါ်လာပြီတရားတိဖြစ်မလာဘူးလားเนาะအဲ့ဒီလိုပဲကံကလည်းပဲဘယ်နာမှာရှိတယ်ဘယ်နာသိမ့်ထားတယ်လို့မပြောနိုင်သေးပေမဲ့လို့သူအကျိုးပေးစရာအခွင့်သာတဲ့အခြေအနေတွေပေါ်လာတဲ့အခါကျတော့သူထပြီးတော့အကျိုးပေးတယ်အဲ့ဒီလိုသဘောတရားရှိတဲ့ကံဆိုတာဒါကြောင့်မို့ကံနဲ့ပြောပြီဆိုရင်တကယ်တိတိကျကျပြောတော့မယ်ဆိုရင်စေတနာဟုကံလို့ခေါ်တယ်ဒါမှတ်ထားယိုယိုပြောရင်တော့ကောင်းတဲ့အမှုမကောင်းတဲ့အမှုကံခေါ်တဲ့ဒါပြောလို့ဖြစ်ပါတယ်ဒါပေမဲ့လို့တကယ် technically ပြောလာပြီဆိုရင်တော့စေတနာကိုကံခေါ်တယ်အဲ့ဒီစေတနာအကျိုးပေးတယ်ဆိုတာအဲ့ဒီစေတနာကအကျိုးပေးတာနော်ဒီလုတ်တဲ့အမှုကအကျိုးပေးတာဟုတ်ရှင်းရှင်းပြောတယ်မကောင်းတာလုတ်တယ်ကောင်းတာလုတ်တယ်ခန္ဓာကိုယ်နဲ့လုတ်တယ်နှုတ်ပါးစပ်နဲ့လုတ်တယ်စိတ်နဲ့လုတ်အဲ့ဒီလုတ်ချင်းအမှုကအကျိုးပေးတာမဟုတ်ဘူးအဲ့ဒီလုတ်ရမှာပါတဲ့စေတနာကအကျိုးပေးတာစေတနာဆိုတဲ့ဉာဏ်တရားပေါ့ဒီဉာဏ်တရားကအကျိုးပေးတာအဲ့ဒီလိုအကျိုးပေးတဲ့အခါကျတော့ဒီဉာဏ်တရားစေတနာကတချို့ဒီဘဝမှာအကျိုးပေးတယ်တချို့ကနောက်ဘဝပေါ့နောက်ဘဝမှာအကျိုးပေးတချို့ကအဲ့ဒီနောက်ဘဝဟိုဘက်ကဘဝကနေပြီးတော့နိဗ္ဗာန်ရတဲ့အချိန်မှာအကျိုးပေးတယ်အဲ့ဒါဒီဘဝအကျိုးပေးဖို့ရန်ဟို potential ရှိတဲ့ကံကဒီဘဝအကျိုးမပေးရဘူးဒီအခြေအနေမပြည့်စုံလို့အကျိုးမပေးရဘူးဆိုရင် तू ကအလကားဖြစ်သွားတယ် default ဖြစ်သွားတယ်အဲ့ဒါကိုဗမာလိုအဟောတိကံဖြစ်တယ်ဆိုတာဗမာစကားရှိတယ်မလားအဟောတိကံဖြစ်တယ်ဆိုတာကြားဘူးတော့ဒီဘာကြီးဒီဘာကြီးတော့မယူမလို့နော်လူငယ်ကြားဘူးကြလားဒီစုံတစ်ခုလွတ်လဲတော့အလကားဖြစ်သွားရင်ရှေးလူကြီးတွေကတော့ပြောလို့ရှိတယ်အဟောတိကံဖြစ်သွားဟေးအဟောတိကံဆိုတာကံအနေနဲ့ဖြစ်ရုံပဲဖြစ်လိုက်တယ်သူကအကျိုးမပေးဘူးဆိုတဲ့အဓိပ္ပာယ်ပေါ့လေအဲ့တော့ဆိုပါတော့ဒီဘဝမှာအကျိုးပေးတဲ့နဲ့ကံကဒီဘဝကိုဒီဘဝမှာအကျိုးပေးဖို့မရရှာဘူးသူကဆိုရင်ဒီဘဝလည်းပြီးတော့သူ default ဖြစ်သွားတယ်သူနောက်ဘဝအကျိုးပေးမဲ့ကံလည်းပဲအကျိုးမကြီးညွတ်လို့နောက်ဘဝမှာအကျိုးမပေးရဘူးဆိုရင်သူကလည်းအလကားဖြစ်သွားအဲတတိယဘဝကနေပြီးတော့နိဗ္ဗာန်တန်ဝအကျိုးပေးမဲ့ကံကြတော့ကိုသူကယန္တာမဖြစ်မချင်းဆိုတော့ဟာယန္တာတော့မဟုတ်ဘူးယန္တာဖြစ်ပြီးပရိနိဗ္ဗာန်မဆံမချင်းသူ့မှာပို့ရှိနေတယ်အကျိုးပေးမဲ့အကျိုးပေးနိုင်တဲ့အခွင့်အလမ်းအချိန်တာရှိတယ်ဒီအဲ့တော့ကံဒီလိုခွဲလိုက်ရင်ကံဘယ်နှမျိုးရလဲ၄မျိုးလို့ပြောကြတယ်နော်ဒီဘဝမှာအကျိုးပေးမဲ့ကံနောက်ဘဝဆိုတာsecond ဒီဘဝကိုပထမဘဝလို့ပြောရင်နောက်ဘဝကိုဒုတိယဘဝလို့ပြောမှာနော်ဒုတိယဘဝမှာအကျိုးပေးမဲ့ကံသုံးဖို့ရင်တတိယဘဝကနေပြီးတော့ပရိနိဗ္ဗာန်သံတိတဲ့အောင်ပေါ့နော်အကျိုးအဲ့ဒီအတွက်မှာအကျိုးပေးမဲ့ကံပြီးတော့နောက်ဆုံးတစ်ခုကတော့ခုနပြောတဲ့အလကားဖြစ်သွားတဲ့ကံအဟောတိကံအဲ့လိုကံ၄မျိုးရှိတယ်နော်မှတ်မိပြီနော်ဒီဘဝအကျိုးပေးမဲ့ကံဒုတိယဘဝအကျိုးပေးမဲ့ကံတတိယဘဝကနေပြီးတော့ပရိနိဗ္ဗာန်သံတိုင်အောင်အကျိုးပေးမဲ့ကံအလကားဖြစ်သွားတဲ့ကံအဟောတိကံလို့ခေါ်တာ၄မျိုးရှိအဲ့ဒီတော့အဲ့ဒီ၄မျိုးကိုနားလည်ဖို့ကအပိဓမ္မာသဘောလေးနည်းနည်းနားလည်ရမယ်ကောင်းမှုကုသိုလ်ပြုပြုမကောင်းမှုကုသိုလ်ပြုပြုဒီစိတ်ထဲမှာစိတ်အစဉ် thought process ဝီထိဆိုတဲ့စိတ်အစဉ်တန်ဖြစ်ဒါကောင်းမှုကုသိုလ်မကောင်းမှုကောင်းမှုမကောင်းမှုပြုမှာမဟုတ်ဘူးအဲ့ဒါအဲ့လိုဘာမှမလုပ်ဘဲ neutral ဖြစ်နေတဲ့ခါလည်းပဲဒီ thought process ကရှိတာပဲ ဇလုံးတစ်ခုကိုမြင်တယ်ဆိုရင်လည်းမြင်တဲ့ဝီထိခေါ်တယ်နော်အဲစိတ်အစဉ်အတန်းလေးရှိတယ်အဲ့တော့ကောင်းမှုကုသိုလ်ပြုတဲ့အခါမှာကောင်းမှုကုသိုလ်ပြုတဲ့အခါမှာလည်းအဲ့လိုစိတ်အစဉ်အတန်းရှိအဲ့ဒီစိတ်အစဉ်အတန်းမှာစိတ်ကတစ်ခုပြီးတစ်ခုဖြစ်တယ်ပေါ့လေဖြစ်တစ်ခုကပြက်လိုက်ချုပ်လိုက်နောက်တစ်ခုကပြက်လိုက်ချုပ်လိုက်သွားပြီးတော့အရေးအကြီးဆုံးကဘာလဲဆိုဇောဆိုတဲ့အခိုက်အတန့်အရေးကြီးဆုံးပဲဇောကလည်းပဲဟိုတမ်းမဘာလဲပုံမှန်အနေနဲ့ပြောမယ်ဆိုရင်သူကခုနှစ်ခါဖြစ်တယ်ဇောစိတ်ကနော်ဇောလို့ခေါ်တယ်ဇဝနာဆိုတဲ့ပါဠိစကားကိုဗမာလိုဇောလို့ပြန်ထားတာအဲ့ဒါကြောင့်မဟုတ်ဇောဆိုတယ်ဘာမှမသိဘူးခက်တာဇောဆိုတာကဒီအဲ့ဒီစိတ်အစဉ်အတန်းတစ်ခုတစ်ခုမှာဆိုရင်စိတ်အစဉ်အတန်းကစိတ်အချိန်ပေါင်း18ကြိမ်အများဆုံးရှိနိုင်တယ်အဲ့ဒီအထက်မှာဇောဆိုတဲ့အချိန်ကဘယ်နှကြိမ်ပါလဲဆိုတော့9ကြိမ်ပါတယ်အဲ့တော့ဒီအာယုံကိုပိုင်းပိုင်းနိုင်နိုင်ခံစားတာခံစားတယ်ဆိုတာဝေဒနာခံစားနည်းမျိုးမဟုတ်ဘဲနဲ့ experience အဲ့လိုအာယုံကိုပိုင်းပိုင်းနိုင်နိုင်ခံစားတာတွေ့ကြုံတာဒီဇောအခိုက်အတန့်မှာတွေ့ကြုံတာသောမတိုင်ခင်အခိုက်အတန့်နေတော့အာယုံကိုဟို experience လုပ်တယ်ဆိုတာကဟိုဘာခေါ်မလဲအဲ့ဒီဇောအခိုက်အတန့်မှာတော့အားမရှိဘူးဇောအခိုက်အတန့်မှာကျတော့မှအားရှိတယ်စိတ်ကအဲ့ဒီဇောကဘယ်နှကြိမ်ဖြစ်လဲ9ကြိမ်ဖြစ်တယ်အဲ့ဒီစိတ်2ကြိမ်မှာစေတနာတစ်ခုတစ်ခုပါလိမ့်မယ်အဲ့တော့စေတနာမှာတစ်ခုရှိတော့9ခုရှိတာအဲ့ဒီစေတနာ9ခုမှာပထမဆုံးဇောနဲ့အတူတူကဖြစ်တဲ့စေတနာရှိအဲ့ဒီစေတနာကားတဲ့ဒီဘဝမှာအကျိုးပေးတယ်အမှန်နဲ့ပြောရင်ဒီဘဝမှာအကျိုးပေးတယ်ဆိုတော့အလွန်ကြီးကျယ်တယ်အလွန်အားကောင်းတယ်လို့မထင်ဘူးလားအမှားဒီဘဝအကျိုးနဲ့နောက်ဘဝအကျိုးနဲ့ရှင်ချင်းဒီဘဝအကျိုးကလကဘာမှမဖြစ်တော့ဟမ်ဒီဘဝအကျိုးပေးမယ်နော်တဖေးဖြစ်မယ်ဆိုတာတော့လူဘဝမှာတဖေးဖြစ်တယ်ဆိုတာသိကောင်းလာလိမ့်ချင်းနောက်ဘဝအကျိုးကငါဖြစ်တဲ့အကျိုးပေးမယ်ဆိုတော့နောက်ဘဝအကျိုးကဒါမကြည့်တယ်ပဲဟေးဒါမလို့ဒီဘဝနဲ့အကျိုးပေးလို့ဆိုဘယ်လိုရှိရသိအထင်ကြီးသွားနော်ဆက်ပါတော့အဲ့တော့အဲ့ဒီဇောတွေကတစ်ခုတည်းတစ်ခုအားကောင်းသွားတာမှန်ပါအဲ့တော့ပထမဇောကသိအားကောင်းနေတာမဟုတ်ဘူးလို့ဆိုတယ်ဒါပေမဲ့လို့သူကဒီဘဝမှာအကျိုးပေးနိုင်အဲ့တော့အဲ့ဒီပထမဇောနဲ့အတူတူဖြစ်တဲ့စေတနာကဒီဘဝမှာအကျိုးပေးနိုင်တယ်သူ့ကိုဒီဘဝမှာအကျိုးပေးတဲ့ကံလို့ဆိုတာနော်နောက်ဒုတိယဘဝမှာအကျိုးပေးမဲ့ကံကတော့ဘယ်ဟာလဲဆိုရင်ခုနှစ်ခုမြောက်နောက်ဆုံးဟာခုနှစ်ခုမြောက်ဇောနဲ့အတူဖြစ်တဲ့စေတနာနော်တတ္တမဇောစေတနာလို့ခေါ်တယ်အဲ့ဒီစေတနာကဒုတိယဘဝမှာအကျိုးပေးအလဲမှာဘယ်နှခုကြံအဲအဲ့ဒီ၅ခုကိုအလဲဇော၅ချက်လို့ခေါ်တယ်တခါတခါကျရင်အဲ့ဒီသကလုံးလေးလူတွေကြားဖို့ရင်ကြားဖို့လိမ့်မယ်ဘုန်းကြီးတွေစကားပြောတာကတရားဟောတာကပါချက်ပါသွားလိမ့်မယ်အလေဆုံးငါးချက်အလေဆုံးငါးချက်ပဲအဲ့ဒါကိုဆိုလို့လေဇောခုနှစ်ချက်မှာပထမဇောကဘယ်မှာအကျိုးပေးလဲဒီဘဝမှာအကျိုးပေးတယ်တတ္တမဇောကဒုတိယဘဝမှာအကျိုးပေးတယ်အဲ့ဒီအလေဆုံးငါးချက်ကတတိယဘဝကစပြီးတော့ပြိဋိနိဗ္ဗာန်ပြုသိတယ်အောင်နိဗ္ဗာန်ရသိတယ်အောင်အကျိုးပေးတယ်မှတ်မိနော်
န
ာမည်ဟမ
်
ကောင်းပြီကွာဒီဘုရားအကျိုးပေးတာဘယ်စောလဲ
ပထမစော
ဟုတ်ပြီဒုတိယဘုရားအကျိုးပေးတာတတ္တမစောနောက်ဆုံးနောက်ဆုံးစောအဲပြီးတော့ကို
နောက်ဆုံးစောကဒုတိယဘုရားမှာအကျိုးပေးတ
ာဟုတ်တယ်ပြီးတော့ကိုအလယ်ဆုံး၅ချက်ကတတိယဘုရားကစပြီးတော့ဒေဝယတိဘုရားတန်အောင်နားလည်ပြီနော
်နားလည်
ပြီဟာအဲ့လိုမှာပေါ့တတ္တမဇောကအားကောင်းတယ်အမှန်ကတတ္တမဇောကြမှာတကယ်ကကုသိုလ်တို့ဘာလို့ဟာတကယ်ဘာပေါ်မလဲအဲတံပြီးရမ်းပြီဆိုတော့တကယ်ဖြစ်တာအဲ तू ကအားကောင်းတဲ့အတွက်ကြောင့်မို့ဒုတိယဘဝမှာအကျိုးပေးတာ
လေ3ဇောအလုံး30
ဇောလေပြီးပြတော့လားအဲ့ဒါနောက်တော့ပြောကောင်းပါလေတရားမေးတာဟာကိုလည်းပြောလို့စိတ်သက်ရှိတယ်အဲ့ဒါထားအောင်ကိုအလင်း5ဇောပဲပထမဇောအဲ့ဒါအဲ့ဒီအလေဆုံး၅ချက်ဟာခုနပြောသလိုတတိယဘဝကစိုက်ပြီးတော့အကျိုးပေးတဲ့စာကိုငါပိပိချာချာမှတ်ထားကြဟုတ်လားအင်္ဂလိပ်လိုရေးတဲ့စာတွေမှာဒီလိုရေးတဲ့စာအလွန်ရှားတယ်သူတို့ကတာမင်ညပဲ တတိယဘောမှာစပြီးတော့ဆိုတာမျိုးဘယ်တော့မရေးဘူးအဲ့လိုမရေးတဲ့ခါကျတော့တတမဆုံးနဲ့ရောရောနေတယ်သူတို့ရေးတာတွေကနောက်ဘဝကစပြီးတော့နိဗ္ဗာန်ရတဲ့တိုင်အောင်ကျိုးပေးတဲ့ဒေဝမျိုးကြီးသူတို့ရေးရင်နေတယ်အဲ့ဒါကြောင့်မို့ကြောကြောအင်္ဂလိပ်သားတွေသွားဖတ်ကြအောင်ပါပဲဖတ်လို့တွေ့ရင်အဲ့ဒါအဲ့လိုဖြစ်ရင်ဒါမဟုတ်ဘူးလို့သာမှတ်ထားဟုတ်လားဒီဘဝနောက် second ဘဝနော်ပြီးတော့ third ဘဝနောက်ဒီဘက်တည်းရှိတယ်ဆိုရင်အဲတတိယဘဝကနေပြီးတော့အလုံးဟုတ်ပဲဒါကတနေပေါ့ဟုတ်လားအကျိုးပေးရအချိန်အခါအနေနဲ့ဒါတနေပေါ့ဒုတိယဘဝကတနေပေါ့ပထမဘဝအခုဒီဘဝကတနေဟုတ်ကလားအဲ့လိုရှိတယ်အဲ့ဒါသူတို့ချင်းကမရောအောင် well defined ဖြစ်ရတယ်လို့မဟုတ်ရင်ဟိုတတ္တမဆုံးနဲ့အလယ်ဆုံးနဲ့ကရော့ကုန်လိမ့်မယ်အဲတစ်ခုနဲ့တစ်ခုကမရောစရာပါနော်ဒါကြောင့်မို့ပထမဆုံးဒီဘဝအကျိုးပေးတယ်တတ္တမဆုံးနောက်ဘဝဒုတိယဘဝလို့ခေါ်တယ်နောက်ဘဝကျိုးပေးတယ်အလယ်ဆုံးကားချက်တတိယဘဝမှာစ၍နိဗ္ဗာန်ရသည့်ဘဝတိုင်နော်နောက်ဆုံးတော့ရဟန္တာဖြစ်ပြီရဟန္တာဖြစ်ပြီနိဗ္ဗာန်ပြုတည်တယ်အောင်ကျိုးပေးတယ်ဒီအဲ့လိုမှတ်တာအဲ့ဒီလိုမှတ်ထားပြီးတော့ကုဒ္ဒတန္တရာလဲတယ်နော်တန္တရာလဲတယ်ဘဝတစ်ခုတစ်ခုဖြစ်တယ်လူဖြစ်လဲနတ်ဖြစ်လဲတောကြသရိသံဖြစ်ခြင်းဖြစ်မယ်ငရဲကြံကြံ့မယ်စသည်ပြောတယ်အဲ့လိုဖြစ်နေတဲ့အခါမှာဘယ်သို့အကံတွေကိုကိုကအားကိုးရမှာပဲသောကံတွေကတို့ရအာကုစရာဖြစ်တယ်အလဲသောငါးကြီးရဲ့နော်ဘာကြောင့်လဲပထမဆုံးကဒီဘဝသူပေးရင်ပေးမပေးလဲသူပြီးသွားပြီငါအဟောတိကံဖြစ်သွားပြီတတမဆုံးကလည်းဒုတိယဘဝပေးရင်ပေးမပေးရင်ဟောတိကံဖြစ်သွားအဲအလဲသောငါးကြက်ကတော့တို့ကအများကြီးရှိနေတယ်ဒါစတိုးပဲကိုရဲ့ဘာခေါ်လဲဘန့်မှာအကောင့်မှာဟုတ်ကလားရှိနေတော့ကိုသူတို့ကအခွင့်သာတဲ့အခါမှာတို့ထထားပြီးတော့အကျိုးပေးတယ်နော်ဒါဘာကိုယူပြီးတော့ပြောနေတာလဲဆိုတော့ငရေကျသွားတဲ့ပုဂ္ဂိုလ်ကဘယ်လိုလွတ်ပြီးတော့ပြန်ပြီးတော့လွတ်နိုင်တာတော့ငရေကျသွားမှဆိုရင်သူ့မှာအမြဲတမ်းဒုက္ခခံနေရတယ်မဟုတ်လားအမျိုးမျိုးညှင်းဆဲခံနေရတယ်သူ့မှာဘယ်လိုလွတ်ပြီးတော့ကုသိုလ်ကောင်းမှုဖြစ်နိုင်မလဲငရေဘုရားဟမ်ထို့တူပဲသရိသံဘုရားမှာကြည့်သရိသံဘုရားမှာကုသိုလ်ရဖို့နဲ့အကုသိုလ်ဖြစ်ဖို့ဘယ်ဟာများလဲမေးစရာမလိုဘူးလားကြည့်လိုက်ရင်သိတာဒါဖြင့်ဒီကောင်တရိသံဖြစ်သွားပြီတရိသံဘုရားမှာလည်းသူများတဲ့တတ်လာပဲမတတ်လို့လည်းမရှိဘူးဒါတို့ရဲ့ way of life ဟုတ်လားအဲ့လိုဖြစ်နေရင်လည်းဒီကောင်ကတရိသံဘုရားလွတ်ပြီးတော့လူဖြစ်တယ်နတ်ဖြစ်တယ်ဆိုတာပါလေဘယ်လိုကြောင့်ဖြစ်နေတာလဲဆိုရင်အလဲသောငါးချက်ကိုဒါအဖြေပြရမယ်ဒီအဖြေမှတ်တာပါတခြားအဖြေမရှိဘူးအဲ့တော့အပင်ငယ်ကျသွားလည်းပဲတို့မှဟုတ်ရှိတာပဲဟုတ်လားအေးအကုသိုလ်ကြောင့်ငါတို့ပဲကြပါတော့လေဒါပေမဲ့ငါမှကုသိုလ်တွေအများကြီးရှိသလိုဒီကုသိုလ်တွေအကျိုးပေးပြီးတော့တုံအောင်ပါပဲအဲဒါကြောင့်မို့ဗုဒ္ဓဘာသာမှာကတော့တတ္တဝသိပြီးရင်ဘယ်ဘဝမှာဆိုဖြစ်တာပဲလားနတ်ပြည်လည်းဖြစ်တာပဲလူပြည်လည်းဖြစ်တာပဲငရဲလည်းကြမှာတတိယလည်းဖြစ်တာပဲဒါမှမဟုတ်အောက်ကြသွားလို့နောက်ထပ်ပြန်မတက်နိုင်တော့ဘူးတခါရဲသွားရောလို့ဒါမျိုးမရှိဘူးအဲ့လိုမရှိဘဲနဲ့တက်နိုင်တာဘာကြောင့်လဲဆိုရင်ဒီအလယ်ဆုံးငါးချက်ကြောင့်တက်နိုင်တာနားလည်ပြီနော်ခုနအလော30အလဲ30ဆိုတာဒါဒီဒါနဲ့မဆိုင်ပါဘူးဒါမှမဟုတ်ပြောပြအောင်ပါပဲဟုတ်လားဗမာစကားရှင်းနေတာပေါ့အဲ့တော့ခုန normally ပြောမယ်ဆိုရင်ဇောဟာဘယ်နှကျင်ကြလဲ9ကျင်ကြဒါပေမဲ့လို့တေခဏိကြတော့ဘူးလေဇောဟာ9ကျင်မကြတော့9ကျင်မဟုတ်တော့ဘူး9ကျင်ပဲဘာလို့ဆိုအဲ့ဒီအချိန်ခါမှာဟိုဟရိယဝုဒ္ဓဆိုတဲ့နှလုံးကအားနေနေပြီအားနေတဲ့ခါကျတော့ဇော9ကျင်းထိအောင်မဖြစ်နဲ့9ကျင်းအဲ9ကျင်းတင်းနဲ့9နှုတ်လိုက်ပါကျန်လဲကွာအလဲ3ဇောကျန်တာပေါ့နော်အဲ့တော့အလဲ3ဇောကျန်တဲ့ခါကျတော့ဟိုအလဲ9ဇောလောက်မကြဘူးပေါ့ဟုတ်တယ်မလားနဲ့ခါတုတ်တုတ်ဖြစ်မတော်ဘူးလားအဲ့ဒါကိုအလဲ3ဇောကနေပြီးတော့အလော30ဆိုတော့တခုခုမြန်မြန်လုပ်တဲ့ခါမှာတုံးနေမဟုတ်လားနော်လူတယောက်ကအရေးကြီးနေဟိုဟာလေးမြန်မြန်လုပ်တယ်ရလေးမြန်မြန်အလော30လုပ်ရတာလော30လုပ်ရတာဆိုအလဲ3ဇောပေါ့အလဲ3ဇောဆိုတော့ခုနကလိုဇောငါးချက်လောက်သူကကြာကြာမနေဘူးပေါ့ဆိုတော့မြန်မြန်လုပ်ရတာမြန်မြန်ဖြစ်ပြက်သွားတယ်အဲ့ဒါကိုခေါ်တာအလော30အလဲ3ဇောဆိုတာအဲ့ဒါကသိတဲ့ခါမှာသိတဲ့ခါလေးကခုနပြောလို့ဝီဖြစ်တာလေးကြာသေးတာဟုတ်လား thought process လေးဖြစ်အဲ့ဒီ thought process မှာပါရဇောကြတော့ခုနပြောလို့ခုနဇောမဟုတ်တော့ငါးဇောပဲရှိပါအဲ့ငါးဇောတဲ့ကပထမဆုံးနဲ့တတိယပင်စမဆုံးကိုဖယ်လိုက်ရင်အလဲ3ဒေါ်ပဲကျတာအဲ့ဒါကိုကြည့်ပဲပြီးတော့အလဲ3ဒေါ်ဒါအဲ့ဒါကြောင်းမြန်ပြပြီးတော့အလော30ဆိုတော့အဲဒီ ပါခေါ်လဲ rush ပေါ်လဲအဲအဲ့ဒါကိုပြောကြတယ်နော်ကောင်းပြီဒါကကံခွဲနည်းတစ်မျိုးကိုနားလည်သွားတယ်ဟုတ်လားအဲ့တော့အဲ့ဒီပထမကံကို၄မျိုးခွဲတယ်အဲ့ဒါ၄မျိုးခွဲတဲ့ခါမှာဒီဘဝအကျိုးပေးတဲ့ကံဒုတိယဘဝအကျိုးပေးတဲ့ကံတတိယဘဝနေပြီးတော့နိဗ္ဗာန်ရသည့်ဘဝတိုင်အောင်ဒါသာဆိုတိုင်းနော်ပြည့်စုံမှပြည့်တဲ့အောင်ကျိုးပေးတဲ့ကံပြီးတော့ဟောတိကံအလကားဖြစ်သွားတဲ့ကံပထမဒီဘဝမှာကျိုးပေးတဲ့ကံဆိုတော့ဘယ်ကံလဲပထမဇောစေတနာဒုတိယဘဝမှာကျိုးပေးတယ်ဆိုတော့အဲတတမဇောပေါ့နော်တတမဇောစေတနာတတိယဘဝနေပြီးတော့ပြည့်စုံမှပြည့်တဲ့အောင်ကအလေငါဆိုအလေဆိုငါကျက်လို့ဒီလိုဖုန်းကြီးတွေဆိုတယ်နော်အလေဆိုငါကျက်စေတနာအေးဒါကြောင့်မို့ကံလို့ပြောလိုက်ရင်အဲ့ဒီလိုစေတနာဆိုတာထိအောင်ငါကိုကနားလည်ထားရအောင်ကောင်းတာလောက်တာမကောင်းတာလောက်တာကံပဲဆိုတာလောက်နေရင်ပြီးမနေစရာဘူးနော်ကောင်းတာလောက်တာမကောင်းတာလောက်တာလည်းကံလို့တာသုံးနေပါလေဒါမှမဟုတ်ဒီ technically ပြောပြီဆိုရင်တော့ကိုစေတနာထိအောင်ဒါပြောရအောင်ဒီစေတနာကသာအမှန်ကအကျိုးပေးနိုင်တဲ့တတ်တည်ရှိတာခန္ဓာကိုယ်ကြီးနဲ့လို့တဲ့ခန္ဓာကိုယ်ကဘာမှအကျိုးပေးနိုင်တာမဟုတ်ဘူးအဲဒီစေတနာဆိုတဲ့သဘောတရားမှာတော့ကိုအကျိုးပေးနိုင်တဲ့တတ်တည်ရှိတယ်အဲ့ဒီတတ်တည်ကိုတန်တမာခြံထားခဲ့ပြီးမှသူကချုပ်သွားတယ်အဲ့ဒီကံဆိုတာရှိနေတဲ့ပြကြောင့်မို့ကံရဲ့အကျိုးဆိုတာလည်းကရှိနေတာပေါ့ကံကိုလက်ခံရင်ကံရဲ့အကျိုးလက်ခံပြီးသားဖြစ်တာကံရဲ့အကျိုးကိုလက်ခံတဲ့ဆိုရင်လည်းပဲကံကိုလက်ခံပြီးသားဖြစ်တာအဲကံကိုလက်မခံဘူးဆိုရင်လည်းပဲကံအကျိုးလက်မခံဘူး။ကံအကျိုးလက်မခံဘူးဆိုရင်ကံလည်းလက်မခံဘူးဒီလိုဖြစ်တာ။အဲ့တော့ဘုရားဘာသာဝင်မှန်ရင်တော့ကံအကျိုးကိုလက်ခံတယ်ပေါ့။ယုံကြည်တယ်ပေါ့။ဟုတ်လား။ကိုယ်တိုင်အပင်ဉာဏ်နဲ့မမြင်နိုင်တဲ့တန်အောင်မြတ်စွာဘုရားဟောထားတယ်။အဲ့တော့မြတ်စွာဘုရားဟောထားတာကိုယုံကြည်ပြီးတော့စိတ်ချပြီးတော့ဒီပါတော့ဒီတိုင်းပဲယုံကြည်ရတယ်နော်။ဧဒါကံကို၄မျိုးတဏီခွဲနောက်ခွဲတာရှိသေးတယ်နော်ဘယ်နိုင်တော့ဟုတ်လားအဲ့တော့နောက်တစ်ခုကတော့ဗာလဲဆိုတော့အခုဒီတော့မှာဆိုတော့သူများအတက်တက်လို့ဒီဘုရားမှာဆိုတော့နောက်ဘုရားကတတ်ခတဲ့အတွက်ကြောင့်ဒီဘုရားမှာအသက်တူတယ်စတဲ့ခင်ပြောတော့ဘူးအဲ့ဒီမှာကံရဲ့အလုတ်လုတ်ပုံကကြမျိုးလာတယ်ကံဟာခေါက်ပြောတဲ့နီးနဲ့ခွဲတာလည်းရှိတယ်နောက်တနီးနဲ့ကြတော့ဘယ်လိုလဲဆိုတော့ဒီသူမိမိကတခါလဲအကျိုးကိုဖြစ်စေတယ်နော်အကျိုးကိုပေးတဲ့ကံသာရကံတစ်မျိုးရှိတယ်။အဲပြီးမှနော်နားထောင်အောင်။အဲတော့နောက်တစ်ခုကတော့သူကိုယ်တိုင်ကအကျိုးမပေးဘူး။သို့တော့သူကသူများပေးတဲ့အကျိုးကိုအားပေးအားထောက်ပြုတယ်။ဒီလိုကံမျိုးရှိတယ်။နောက်တစ်ခုကတော့သူများပေးတဲ့အကျိုးကိုပဲအကပြရပြောင်းဝင်လုပ်တယ်။အဲလိုကံမျိုး။နောက်တစ်ခုကတော့သူများပေးတဲ့အကျိုးကိုလုံးဝတခါနဲ့ပယ်ဖြတ်တောက်ပြီးတော့သူကဝယ်ဝင်ပြီးတော့အကျိုးပေးတယ်။အဲလိုကံလေးရှိသေးတယ်။နော်အဲ့လိုကံဘယ်လိုမျိုးဖြစ်သွားလဲ။လေးမျိုးပဲပေါ့။အဲ့ပထမကံကဘာလဲ။သူကိုယ်တိုင်အကျိုးပေးတဲ့ကံ။ဟုတ်။အဲ့ဒါကိုဇဏကကံလို့ခေါ်တယ်။ဟုတ်။အဲ့တော့သာသကတိုင်ပြောရင်တော့သူကပဋိတန်တိအကျိုးကိုပေးတတ်တယ်။ပဋိတန်တိအကျိုးဆိုတာဘဝတစ်ခုမှာစဖြစ်တဲ့အခိုက်အတန့်ကိုပဋိတန်တိလို့ခေါ်တယ်။အဲ့ဒီစဖြစ်တဲ့ခါမှာပဋိတန်တိဖြစ်တဲ့အခါကျတော့ဒီပဋိတန်တိစိတ်ဆိုတာရဲ့သူနဲ့အတူတူကရုပ်သဘောတရားလေးတွေရဲ့တွဲပြီးတော့ဖြစ်တယ်။အဲ့ဒီပဋိသင်္ဍိစိတ်ဟာလူဖြစ်လာပြီဆိုရင်လည်းပဲစိတ်တစ်မျိုးပေါ့နော်။တရိသံဖြစ်မယ်ဆိုရင်စိတ်တစ်မျိုးနဲ့ဖြစ်။ဗြမာဖြစ်မယ်ဆိုရင်စိတ်တစ်မျိုးနဲ့ဖြစ်မှာပေါ့လေ။အဲ့လိုရှိတယ်။အဲ့ဒီအခိုက်အတန့်မှာဖြစ်လာတဲ့အကျိုးကိုပဋိသင်္ဍိချိုးလို့ခေါ်တာ။အဲ့ဒီပဋိသင်္ဍိဆိုတာကိုဗမာစကားအနေနဲ့ကကိုဆောင်းတဲ့ဘာခေါ်မလဲတချင်လုံးကြီးကိုပဋိသင်္ဍိလို့ဒီလိုပဲခင်ရတယ်မဟုတ်လားနော်အဲ့တော့ သားလေးမှာပါတယ်ပဋိသင်္တေယူတော်မူတယ်နာဘုရားလုံးပဋိသင်္တေယူတယ်ပါနဲ့ဆိုရမလားအဲ့တော့ပဋိသင်္တေပြီးတယ်ပဋိသင်္တေယူတယ်ဆိုတာဟာအတိအကျပြောရင်အဲ့ဒီဘဝတစ်ခုမှာပထမဆုံးစဖြစ်တဲ့စိတ်ခိုက်တံအဲ့ဒီအချိန်လေးကိုပဋိသင်္တေလို့ခေါ်တယ်အဲ့ဒီအချိန်မှာခုနပြောသလိုဟိုကုသိုလ်ဤတော်၎င်းအကုသိုလ်ဤတော်၎င်းအကျိုးဖြစ်တဲ့စိတ်ကလေးတစ်ခုဖြစ်အဲ့ဒီစိတ်ကလေးနဲ့တွဲပြီးတော့ရုပ်အနည်းငယ်ဖြစ်တယ်။အဲ့ဒါကိုပဋိသင်္တေလို့ခေါ်တယ်။အဲ့ဒီအကျိုးကိုဖြစ်စေတတ်တဲ့ကံကိုဇနကကံလို့ဆိုတယ်။အဲ့တော့ဒီဘောမှာလူဖြစ်လာတယ်။နော်။လူဖြစ်အောင်လူအဖြစ်ရောက်အောင်လူပဋိသင်္တေကိုပေးလိုက်တဲ့ကံဟာနောက်ဘဝကပြုခဲ့တဲ့ကုသိုလ်ဇနကကံ။အဲ့ဒီကုသိုလ်ဇနကကံကအကျိုးပေး။လူဖြစ်လာပြီးတဲ့နောက်ခုနပြောသလိုအတက်တူဖြစ်ပြီးတဲ့နောက်အဲ့ဒီဘုရားမှာဒီပုဂ္ဂိုလ်ဟာအသက်တူတယ်အသက်ရှင်တယ်ဒီလိုရှိတယ်မဟုတ်လားအဲ့လိုရှိတာကတော့ဘာလဲဆိုတော့ခေါင်းကပြောတဲ့ကံတစ်ခုခုကဝင်ပြီးတော့လောက်တာလူဘုရားရောက်လာပြီဒီကောင်အသက်တူတယ်ဘာကြောင့်အသက်တူ啊အဲ့ဒီနောက်ဘုရားကပြောတဲ့ကုသိုလ်အကုသိုလ်ကံကဟိုသူများကိုကပ်ပြရပြလုပ်တယ်ဟာနော်ကပ်ရနှိမ့်ဆက်တတ်သောကံလို့ဒီလိုခေါ်တယ်ပါဠိလိုကတော့ဗမာလိုကတော့ကပ်ပြရပြပြောကြမယ်အဲ့သူများရဲ့အကျိုးကိုဝင်ပြီးတော့ဖြက်လို့ဖြက်စီလုတ်တဲ့ကံကဝင်အကျိုးပေးတာအဲ့လိုဖြက်လို့ဖြက်စီလုတ်တဲ့ကံကဝင်အကျိုးပေးတော့ဒီကောင်အစေတဲ့နဲ့တွေ့အောင်သူကဖန်တီးပေးမယ်ယောဂါတွေရအောင်ဖန်တီးပေးမယ်ပေါ့စသည်ဖြင့်အဲ့ဒီလိုလုတ်ပေးတယ်အဲ့ဒီလိုလုတ်ပေးတဲ့ကံမျိုးကိုအဲနှိမ့်ဆက်တတ်တဲ့ကံလို့ပြောခေါ်တာဥပပီလကလို့ပါဠိလိုခေါ်တာနော်ဥပပီလကကံမှတ်မိလားရေးထားအောင်တကြမိတော့နော်ဥပပီလကအဲ့ဒီကံကနှိမ့်ဆက်တဲ့အတွက်ကြောင့်မို့ဒီကောင်ဒီဘုရားအသက်တူအသက်တူအောင်ကိုကြမ်းဖန်ပြီးတော့သူဖြစ်လာဆိုတော့ဒီဘုရားမှာသူအသက်တရားရှိရမယ်မရှိဘူးနော်အသက်50နဲ့ပြီးမယ်60နဲ့ပြီးမယ်စသည်ပေါ့ဒါဆိုအခြေတဲ့နဲ့တွေ့မယ်ယောဂါဖြစ်အောင်ဖန်တီးပြီးမယ်စသည်ပေါ့အဲ့ဒီလိုကံမျိုးကိုဥပပီလကကပ်ပြီးတော့နှိမ့်ဆက်တဲ့ကံဒီဘုရားမှာသူအသက်ရှိတယ်နော်အနာကင်းတယ်ဒါကြတော့ထောက်ပံအထောက်ပံပေးတဲ့ကံကုသိုလ်ကံကဝင်ပြီးတော့တခါအလုတ်လုတ်ပြန်တယ်။သူကဝင်ပြီးတော့အလုတ်လုတ်တော့သူအသက်ရှည်ရရှည်ကြောင့်ပေါ့အသက်တူမဲ့အကြောင်းလေးမလုတ်ဖြစ်အောင်အသက်ရှည်ရရှည်ကြောင့်လုတ်ဖြစ်အောင်ခုနကအကျေတဲ့နဲ့သူမတွေ့အောင်လုတ်ပေးတယ်။ယောဂါဖြစ်မှမဖြစ်အောင်သူကဝင်ပြီးတော့ဂုဏ်ကြီးထောက်ပံပေးတယ်။အဲ့လိုကံမျိုးကိုဥပထံပကကံလို့ဒီလိုခေါ်တယ်။နော်ဥပထံပကဆိုထောက်ပံတယ်ဆိုဆပ်ပอร์ตပေါ့လေ။ဥပထံပကရဲ့နော်ဒီအဲ့ဒီကံကြီးကဝင်ပြီးတော့အကျိုးပေးတဲ့အတွက်ကြောင့်မို့ဒီလိုအသက်ရှင်နေတယ်။ဒါဒီလိုချမ်းသာတယ်စသဖြင့်ဖြစ်လာ။လူတော်ဟာတကယ်ပဲလူဘဝဖြစ်လာပြီးတော့အသက်တူပြီးတော့ဆိုတော့ accident ဆိုတော့ဒီကုနဲ့တေးသွားတယ်။အဲ့ဒီတေးသွားတဲ့ကံကိုဘာလို့ခေါ်လဲ
။
ဥပ္ပစေတကကံလို့ပေါ့ဒါတော့သိကြနော်အဲ့ဒါပါလဲဆိုရင်အဲ့ဒီဥပ္ပစေတကကံကအကျိုးပေးတာဒီမှာတာမညာတဲ့ဆိုသူကအတော်အသက်ရှင်ရှင်နေရမှာဒါမှလို့နောက်ဘဝကလုခဲ့တဲ့အဲ့ဒီကံကအားကြီးတဲ့ခါကျတော့ဒီကံရဲ့အကျိုးပေးခွင့်ကကျုံးလာအကျိုးပေးခွင့်ကကျုံးလာတဲ့ခါကျတော့ဒီဆိုတော့ဒီနေရာတစ်ခုဖြစ်ပြီးတရားမဲ့ကောင်ကဒီနေရာမသွားလို့ကိုမဖြစ်သွားကိုသွားမိတော့နော်အကြောင်းမျိုးမျိုးကြောင့်ပေါ့လေအဲ့ဒီလိုဖန်တီးပြီးတော့တခါလဲဖြတ်ချိပြလိုက်တာပေါ့လေဥပ္ပစေကဆိုတာဖြတ်ပြတဲ့ဆဲတူစားရှိတယ်အဲ့တော့သူများတခြားကံကပေးထားတဲ့အကျိုးကိုဆိုင်ဝင်ပြီးတော့ဖြတ်ချလိုက်တယ်အဲ့လိုကံဆိုတော့ကံလေးမျိုးတခါရှိတယ်ဘယ်နှမျိုးလေးမျိုးဟုတ်ကလားဘာကံလဲဇနကကံဥပပီလကကံဥပထံပကကံဥပ္ပစေကကံအဲ့တော့သာမအစဉ်လုတ်တော့ကိုဥပထံပကကိုဒုတိယထားတယ်
ဒါပေမဲ့ခုနအသေးသေးပြောတော့ဥပပိလကအစအစင်နဲ့ပြောမှကောင်းမှာမလို့ဥပပိလကပြောပါတယ်အစင်တိုင်းမှတ်မယ်ဆိုရင်ဇနကဥပသံပကဥပပိလကဥပိစေလကအဲ့ဒီလိုအဲ့ဒီနည်းနဲ့ခွဲရင်ကံဘာမျိုးရှိလဲလားမျိုးရှိတယ်ဟမ်လင်းမရလားပြန်ပြောတယ်မောင်ကဲဇနကကဥပထံပကကဥပပိရကကဥပိသေကကဇနကဆိုပါလားပဋိသင်္ခေအကျိုးပေးတဲ့ကံနော်လူဖြစ်အောင်အကျိုးပေးတဲ့ကံနတ်ဖြစ်အောင်အကျိုးပေးတဲ့ကံခွေးဖြစ်အောင်အကျိုးပေးတဲ့ကံမင်းရဲ့ကြောင့်အကျိုးပေးတဲ့ကံနော်အဲဇနကကဥပထံပကကဆိုတာကအဲသူကဆောက်ပံ့ပေးတဲ့ကံအကူအညီပေးတဲ့ကံအဲဥပပိရကသာဆိုတာကအဲကပြရပြလို့တဲ့အနှောက်ရှက်လို့တဲ့ကံနော်အဲနှိမ့်ဆက်တတ်တယ်ကပ်ရနှိမ့်ဆက်တတ်တယ်ဥပိစေတကကဆိုတာကအဲတခြားကံအကျိုးဖြတ်ထားဖြတ်ယုံနေမဟုတ်ကောသူအကျိုးပါဝင်ပေးတယ်တော့သွားရပေါ့နော်အဲရာကံလေးမျိုးတခါနောက်တစ်မျိုးရှိတယ်ခွဲကြအောင်ဆိုဒါနားလည်းပါเยโลกางากังไกจุน้าเลยจะบอกมาหรอกมั้ยตามัญญานี่น้าเลยด่าหลุได้น้าเลยล่ะเออคือเป็นน้าน้าหลุไม่คนน่ะก็มีไอ้มาเอานอกตะมื้อคว้ยได้คาจ้ะแล้วกรุกะกันเนี่ยเนาะปฐมาลีได้กันแล้วสมมุติเนาะลีได้กันสรแล้วเฮฟวี่บ่เลยเวทีบ่หรอลีได้กันลีได้กันสรပါလေတော့တခါဒီနောက်ဘအကျိုးမပေးမှမနေဘူးသူ့ကိုပေးရကံမျိုးပေါ့အကုသိုလ်ဘက်ကပြောမယ်ဆိုရင်အခေါ်လဲအမိတ္တဓာတ်ရောအဖတ္တဓာတ်ရောဆိုတဲ့ကံမျိုးတွေပေါ့နော်ကုသိုလ်ဘက်ကပြောမယ်ဆိုရင်ဇံလိုပေါ့ရူပဇံအရူပဇံအဲ့လိုကံမျိုးတွေအဲ့လိုမျိုးကရုကကံလို့ခေါ်တယ်၄တယ်၄တယ်ကနောက်တစ်ခုကတော့အာတနကံဘုန်းကြီးများတော့အလွယ်ခေါ်ရတာအာတနကံလို့ခေါ်လိုက်တာဟုတ်လားအာတနကံအာတနဆိုတာအနည်းဆိုတဲ့သိတယ်ရှိအနည်းဆိုဘဒူရဲ့အနည်းလဲဆိုတေးချင်းရဲ့အနည်းအဲ့တော့တေးကံနည်းမှာကပ်ပြီးတော့ပြည့်တဲ့ကံမျိုးကိုအာတနကံလို့ခေါ်တယ်အဲ့လိုတေးကံနည်းမှာကပ်ပြီးရင်အဲ့ဒီကံကသူကဥစ္စာဖြတ်ပြီးအကျိုးပေးချသွားတယ်ဟောတချို့ဆိုတော့ဒီကံကြီးမှာမကောင်းတဲ့နိမိတ်တွေပါတယ်ချင်းနေပြီဆိုတဲ့ခါကျတော့သူကောင်းတဲ့နိမိတ်တွေရလာအောင်ကိုကဘေးရလူရဘင်းနီးနီးနဲ့ဖန်ပြီးပေးတယ်ဘုရားတရားဘုရားသာရုပ်ပေးတယ်တရားသာရုပ်ပေးတယ်တော့မဟုတ်ပန်းတို့ဘာလို့သူပြီးတော့ဒါခင်ဗျားရဲ့ကုသိုလ်ပါစတယ်အဲ့လိုလှုပ်ပေးလို့သူအာယုံပြောင်းသွားတာဟာအာယုံပြောင်းသွားပြီးတော့ဒေသွားရင်သူကအဲ့ဒီဒီကံကြီးမှာသူကကုသူရကုသူဖြစ်ပြီးအဲ့ဒီကုသူနဲ့ဒီကံဖြစ်တဲ့ကြောင့်ကောင်းရမင်းရရောက်သွားအဲ့ဒီကံမျိုးကိုအာတဏကံလို့ခေါ်တယ်တစ်တလုံးကောင်းကောင်းကြီးနေလာတယ်ဒါမှမဟုတ်အဲ့ဒီလိုဒီကံကြီးမှာတစ်စုံတစ်ခုပေါ့ဟာစိတ်အနှောက်အယှက်နဲ့ပြီးသွားတယ်ဆိုရင်ဒုတိယဘဝမှာတော့မကောင်းတဲ့ဘဝတော့ဤကံသွားတာတိုးတော့အဲ့ဒီဘဝမှာသူကြာကြာတော့ခံရမယ်မဟုတ်ဘူးဒါပေမဲ့လို့အဲ့ဒီဘဝကိုတော့သွားတော့သွားရအောင်သွားတယ်ဒါကြောင့်လို့ဒီမှာအာတဏကံကသူကအကုသိုလ်ဖြစ်နေလို့နော်အဲ့လိုဒီကံကြီးမှာပြုရတဲ့ကံမျိုးကိုဘာလို့ခေါ်လဲအာတဏကံတတပလုံးဟို habitually လုပ်လာတဲ့ကံမျိုးကိုအာစိဏကံလို့ခေါ်တယ်နော်အာစိဏဆိုတာလိကျက်တယ်လို့ခေါ်တယ်အလိကျက်ဖြစ်နေအောင်လုပ်တာတဲ့ကံမျိုးနေတဲ့ဘုရားရှိခိုးတယ်ဆွန်းလောင်းတယ်နော်တရားထိုင်တယ်သီလ၆ကြည့်တဲ့စတဲ့ကံမျိုးပေါ့လေအဲ့နေတဲ့ဟိုလှုပ်လာတဲ့ကံမျိုးအမြဲမပြတ်လှုပ်လာတဲ့ကံမျိုးကိုဒါလေအာသိဏကံလို့ခေါ်အဲ့အဲ့ဒီအာသိဏကံကပို့ပြီးတော့အားကြီးဖို့မကောင်းဘူးလားနော်တတလုံးလှုပ်လာတဲ့အာသိဏကံကအားကြီးဖို့ကောင်းတယ်ဒါမှမဟုတ်အာတဏကံဘာမှမဟုတ်တယ်ဒီကနေ့မှကတ်လို့တဲ့အာတဏကံကနောက်ဘုရားအကျိုးပေးသွားတာခံကျင်တာမကောင်းဘူးနော်ဘယ်နဲ့တတလုံးလှုပ်လာဟာအာသိဏကံကအလို့ဟိုပါခလည်းဒုတွေကြီးမားတယ်မဟုတ်လားရှိဘူးလားကိုဒါနှစ်ပေါင်းများတာအဲသူကသူနဲ့ဟိုအာသဏနဲ့ပြန်လဲတဲ့ခါကျတော့အာသဏကတခါလည်းဝင်ကျိုးပြီတော့ဒါကိုကျမ်းဂန်ဒီမှာဘယ်လိုဥပမာပေးလဲဆိုတော့ နွားကြောင်းသားတွေကနွားတွေကိုညံ့နေမခေါ်လဲနွားခြံထဲကိုတွင်းပြီဆိုတော့တွင်းတဲ့ခါကျတော့အားနေတဲ့နွားပဲဆိုကြပါသေးတယ်ဒီနွားကလည်းဝင်တဲ့ခါကျတော့ဒီကောင်နောက်ဆုံးတော့ဝင်နိုင်လိမ့်မယ်ဒါသူများတွေကရှေ့ကဝင်သွားကြပြီပေါ့အဲ့ဒီနွားအူကြီးပဲပြောရင်ပြောကြပါတယ်ဟုတ်လားသူကဝင်တော့နောက်ဆုံးမှဝင်တယ်နောက်ဆုံးမှဝင်တယ်လဲတော့ကြောင့်သူကဒီကောင်နားပါပဲရှိတော့နောက်တနေ့မနေ့ဒါကဖွင့်ထုတ်လိုက်ပြီဆိုတော့သူအရင်ဆုံးထွက်တော့တာပေါ့နော်အဲ့ဒီလိုဥပမာမျိုးနဲ့ကျမ်းစာမှာဖြေရှင်းပြတယ်။အဲ့တော့မှန်လေသူဟာအခုမှလုတ်တဲ့ကံဆိုတော့ကိုအာတဏအာစိဏကံလောက်ဟုတ်လားသူအာမကြည့်ဘူးဆိုတာမှန်တယ်။ဒါပေမဲ့လို့ तू ကမိမကပ်ပြတဲ့ကံဖြစ်တော့ तू ကဥစွာထွက်ပြီးတော့အကျိုးပေးခွင့်ရသွားတယ်။အဲ့ तू အကျိုးဟာကြာရှည်ပေးမှနေမှာလားဆိုတော့ကြာရှည်မနေနိုင်ဘူးပေါ့။အဲ့ဒီဒီကံအရှင်လေးနော်ကုံသွားရင်တော့ဟိုအခုတို့အကျိုးပေးပြီးတော့တခြားပါဖြစ်အောင်မပေါ်လေအဲ့တော့ရှင်းလုံးကဟိုမုတ်ဆိုးကြီးတယောက်ရှိတယ်မလားဒီဝိတုကြားဘူးကြမှာမုတ်ဆိုးကြီးရှိတော့သူ့မှာဗားတယောက်ရှိတယ်သူ့သားကယဟန္တာဖြစ်တယ်အဲ့ဒီမုတ်ဆိုးကြီးအသက်ကြီးလာတဲ့ခါကျတော့ဘုန်းကြီးကိုပေးထားတယ်သားဦးဇင်းကြီးဖြစ်သွားတယ်ဦးဇင်းကြီးဖြစ်သွားတော့နော်အဲ့ဒီသူတေဂန်ကြီးလာတဲ့ခါကျတော့မကောင်းတဲ့နှမိတ်တွေခင်ရသူမဟုတ်ဆိုးလုံလာတာဆိုတော့ဒီခါတဲ့တေဂန်ကြီးကျတော့ဟာလိုက်ဟာဟိုကင်စားပေါင်းခဲ့ပေါ့လို့နောက်ခွေးတွေလိုက်လာပြီးစားနေတယ်ပေါ့လေအဲ့လိုအော်ရဲတဲ့အဲ့လိုဖြစ်တော့ဟိုကြောင်ရမြေတော့အော်တဲ့ခါကျတော့ယဟန္တာဖြစ်တဲ့သားကတီးတယ်အဲငါပြေတော့ဒီတိုင်းသွားရင်တော့အပေတော့သေးချာနေပြီပေါ့လေဒါနဲ့ဒါနဲ့ဦးသိမ်းကြီးကိုခါတဲ့စေကြီးရှင်ပြမယူသွားခိုင်းပေါ့လို့သူတပည့်ကြီးဖြစ်တယ်ဆိုတော့တချို့တပည့်တွေတော့တော့ပန်းနေပါလေရှာခိုင်းပါနေရယူလိုက်ပြီးတော့အဲ့ကျမှဦးဇင်းကြီးအားဦးဇင်းကြီးကိုသူပန်းလှူပါဖရာလှူပါပေါ့လေစသဖြင့်သူကဖရာအယုံကြောက်အောင်လှုပ်ပေးလိုက်တာအဲ့ဒီလိုနဲ့လှုပ်ပေးလိုက်ရောတဲ့ဟောစောစောကထင်းနေတဲ့ငရဲနမိတ်တွေကြောက်သွားပြီးတော့နတ်ပြည်နမိတ်တွေထင်းလာတယ်တဲ့အဲ့ဒီကိုရှင်ကြီးကနတ်သမီးတွေလည်းသူမြင်လာတယ်လည်းမြင်လို့ပြောတယ်ဟာနဲ့မင်းငါတာမင်းမိတို့ရေလားနေပါဆောက်တော့နော်အဲ့ဒီလိုနတ်သမီးနတ်ပြည်နမိတ်တွေမြင်းနေတော့မှာပဲအဲဒီဦးရင်းကြီးကစုတေကြပေးသွားတယ်ပေါ့ပေးသွားတဲ့ခါကျတော့နတ်သွားချင်တယ်နော်တစ်လုံးကသူအောက်ကသူမုတ်ဆိုးလှုပ်လာတဲ့လူပဲဆိုတာဒါမှမဟုတ်လှုပ်လာတဲ့အတွက်ကြောင့်မဟုတ်ဒီလာနေမှာမကောင်းနမိတ်တွေထင်းနေအဲ့ဒီမကောင်းနမိတ်ကိုပဲတားဖြစ်တဲ့လူကကောင်းတဲ့နမိတ်ချောင်းကောင်းအဲ့ဒါတွေကြောက်ပြီးတော့ကောင်းတဲ့နမိတ်ပေါ်လာအောင်ဖန်တီးပေးလိုက်တယ်ကောင်းတဲ့နမိတ်ထင်လာပြီတော့ကုတုရတော့တော့သူကအဲ့မှာစူးစူးတဲ့ကုတုမှကုတုဖြစ်သွားတယ်အဲ့ဒီကုတုတက်ကျိုးပေးပြီတော့သူညပ်ပြီးရောက်သွားတယ်ဒါမလို့တားတာယဟန္တာလည်းဖြစ်တယ်နားလဲတယ်ဆိုတော့ဒါနဲ့မကျင်တော့ညပ်ပြီးတက်ပြီးလိုက်ပြီးတရားဆက်ဟောတာတရားဟောတော့မှတောတပံဖြစ်သွားအဲ့ကျမှသိချင်တော့ပြန်လာတယ်ကြာအဲ့လိုမဟုတ်ရင်တော့ပုံမှန်ကြားရင်မနေဘူးအောက်ပြရောက်မှာပဲဟမ်ပြီးတော့အဲ့ဒီအရေပြောင်းပြောင်းဝိတုနေနေရတော့ဟာဟိုပါလေတန်းဖြစ်တယ်ဟုတ်လားတန်းဖြစ်တယ်ဝိတုကြားဟုတ်တယ်မဟုတ်လားနော်အဲတင်ငန်းကောင်းကောင်းလေးရတော့ဒီဖုန်းညက်ဒီတင်ငန်းလေးပါနှစ်သက်ပြီးတော့တေသွားတော့ဒီတင်ငန်းမှာတန်းသွားဖြစ်တယ်ဟာတန်းသွားဖြစ်တဲ့အခါကျတော့တေသွားတယ်ဆိုရင်တေသွားတဲ့ပုဂ္ဂိုလ်ရဲ့တင်ငန်းကတန်းခါပိုင်ဖြစ်သွားတယ်ဆိုတော့တန်ခါကဝေဝင်လို့ကြမ်းနေတဲ့အခါမှာအဲ့ဒီတန်းကသူကဒီလက်လူလျှောက်ပြေးပြီးတော့ဩနေတယ်ငါကပြီးပြီလူပုံညပါပြီလူပုံညပါပြီအဲ့လိုသူဩနေတာကိုတခြားဘုန်းကြီးတွေကတော့ပဲကြားမယ်မြတ်စွာဘုရားကဒိဗ္ဗတော်တာနဲ့ကြားတော်မူတော့မှယဟန်တွေကိုခေါ်ပြီးတော့သူတို့အဲ့ဒီတန်းကောင်ဘာမလုပ်နဲ့ဩခွန်ရက်ထားအောင်ခွန်ရက်လုံးမဝေဖန်ဆိုတာဝေပြီးလို့ပြောတာအဲ့ဒီလိုမဆက်မြတ်စွာဘုရားအမိန့်ရှိတယ်အဲ့ခွန်ရက်ကြတဲ့ခါကျတဲ့အဲတန်းကပြေးပြီးတော့သူနတ်ပြည်သွားဖြစ်တယ်ချက်ချင်းကတော့မြင်လားဒီကနေ့မှဒီတင်ငန်းလေးကိုဆွဲပြီးပေးတဲ့အတွက်ကြောင့်ချက်ချင်းတည်းအာကုတုရဲ့အကျိုးကြောင့်အပေပေါ့ဟုတ်လားတရားထံဘဝသွားဖြစ်တာဒါပေမဲ့လို့သွားတဲ့တလုံးကတရားကျင့်လာတဲ့ပုဂ္ဂိုလ်ဖြစ်တော့ခုနှစ်ရက်နေပြီးတော့သူတည်းလေတန်းဘဝကတည်းပြီးတော့နှက်ပြီးရောက်တာအဲအဲ့ဒီကြခါကျမှတင်ငန်းဝေတော့တိစ္ဆာမရှိဘူးပေါ့အဲအဲ့ဒီလိုပေါ့ဟိုအာတဏကံကြောင့်ဖြစ်တယ်ဆိုတာမှန်တယ်နော်ဒါပေမဲ့လို့သူ့အရှင်ကတိတ်မရှိတော့ဘူးအဲ့ဒီအဲ့သူဖြစ်တဲ့ဘဝမှာကောင်းတဲ့ဘဝမှာဖြစ်ဖြစ်မကောင်းတဲ့ဘဝမှာဖြစ်ဖြစ်ကြာရှည်ဖို့တိတ်မရှိဘူး။အာစိဏကံဆိုတော့တကယ်အားကိုးရတယ်။အဲ့ဒီအာစိဏကံဒီပင်လျင်အာတဏကံဖြစ်လာနိုင်တယ်။အမြဲတမ်းကုသိုလ်ကောင်းမှုလုပ်နေတဲ့လူကဒီကနေ့ကျကုသိုလ်ကောင်းမှုတွေချမ်းသာတော့ဘူး။ ခုနမဆိုးမဆိုးကြီးမကောင်းတာတွေသူလှုပ်လာခဲ့တော့ဒီကနေ့ဓာလာပြန်လာခင်ဟုတ်တယ်မလားသူအာစိဉ္စကံလာကအာတန်ကံလာဖြစ်တာအဲ့ဒီအာတန်ကံဟိုမှဟိုယဟနာကပြောင်းပေးလိုက်လို့ဒါသူကောင်းတဲ့အာတန်ကံတခါဖြစ်တော့ကံကောင်းတော့ဒီလိုမဟုတ်ဘူးဆိုရင်တကယ်လုံးဝလှုပ်ခဲ့တဲ့အာစိဉ္စကံကဟောအာတန်ကံလာဖြစ်တယ်အဲ့ဒါကြောင့်မို့ငါတော့ဒီကနေ့ကလှုပ်တော့ဆိုတော့ postpone လုပ်ထားကြတယ်လို့စိတ်မချရအောင်အဲ့တော့အာစိဏကံကိုများများကိုကသိဘူးရမယ်ကောင်းဖို့ကုသိုလ်ပဲတတ်နေတယ်များသိဘူးရမယ်ဘယ်နှခုကြည့်သွားလဲဟုတ်ကရုဗံအာတန္နအာစိဏနော်အာတန္နကံရဲ့အာစိဏကံနောက်တစ်ခုကတော့ကတ္တတာကံလို့ခေါ်တယ်အဲ့ဒါကတော့ပါဠိစကားကြီးကတ္တတာတဲ့တတ်သလင်းကြီးပထမကာကြီးရဲ့တတ်သလင်းကြီးရဲ့တောင်းပုံနှလုံးစင်ရေးချရဲ့နော်ကတ္တတာကံလို့ကတ္တတာကံဆိုတာကတော့အဲ့ဒီခုနပြောခဲ့တဲ့ကံသုံးပါးနဲ့မပါတဲ့ကံမျိုးပဲ။အကိမိလိုကံလို့ခေါ်ရတဲ့ကံမျိုးပေါ့လေကတ္တတာဆိုတော့အတ္တရဲ့ဖြစ်ကြောင်းလို့သူနဲ့ပြရတယ်နော်။အဲ့ဒီလိုကံမျိုးလေ။အဲ့တော့ကရုကကံလည်းမဟုတ်ဘူး။အာတဏကံလည်းမဟုတ်ဘူး။အာသိဏကံလည်းမဟုတ်တဲ့တခြားကံတွေရှိသေးတယ်။အဲ့လိုအဲ့ဒီကံမျိုးတွေကိုတော့ကတ္တတာဆံလို့ခေါ်တယ်။အဲ့တော့ကရုကံရှိရင်အဲကရုကကံဘဂုကံကံလေးမျိုးနော်ကရုအဲ့ဒီလေးမျိုးမှာဘဂုကပထမဆုံးအကျိုးပေးမှာလို့ဆိုကရုကကံကအကျိုးပေးမှာဟုတ်လားကရုကကံမရှိဘူးဆိုရင်အာတန္နကံရှိရင်အာတန္နကံကအကျိုးပေးမယ်ကရုကလည်းမရှိဘူးအာတန္နလည်းမရှိဘူးဆိုရင်အာသိဏကံကအကျိုးပေးမယ်အဲ့ဒါလည်းမရှိဘူးဆိုရင်ကတ္တတာကံဆိုရင်နောက်တော့ပြုတ်ကြတဲ့ကံတစ်ခုခုလည်းဝင်ပြီးတော့အကျိုးပေးနေတယ်အဲ့ဒီလိုအကျိုးပေးအစဉ်အပြည့်ဖွဲ့ရင်လည်းပဲလေးမျိုးထွက်လာ။ဒါဖြင့်လေးမျိုးကလည်းခုရှိသွားတာ။မဟုတ်ဘူးမဟုတ်ဘူး။ဘယ်နှစုံရှိသွားလဲ။သုံးစုံရှိသွားပြီ။နော်။တောမတ်တယ်နဲ့သုံးစုံစင်း။အဲ့တော့အခုပထမဆုံးပါတော့ပထမလေးမျိုးပါတော့ဒီဘဝအကျိုးပေးတဲ့ကံဒုတိယဘဝအကျိုးပေးတဲ့ကံတတိယဘဝနေပြီးတော့နိဗ္ဗာန်ကြည့်အောင်အကျိုးပေးတဲ့ကံအဟောတိကံအလကားဖြစ်သွားတဲ့ကံနော်။အခါနောက်လေးခုဒီစုံကပါတော့သနကကံဥပထံဘကကံဥပပီလကကံဥပစီလကကံနော်အဲ့ဒါလေးမျိုးဆိုတော့အခုနောက်ဆုံးလေးမျိုးကပါတော့ကရုကကံအာတန္နကံအာသိဏကံကတ္တတာကတ္တတာရေးကြပါမယ်ကတ္တတာကံကံလေးမျိုးအဲ့ဒါမိမိတို့ဘယ်လိုဘာပဲလှုပ်လှုပ်ဒီကံนี่เนี่ยกว่ากูเปลี่ยนแปลงสร้างจริงบากรรมผิดติเนี่ยผิดหลอกแต่ซาได้สร้างแล้วยากอุตุกรรมแล้วลุอกุตุกรรมแล้วลุไอ้ตัวกันเนี่ยถ้ากันนี้ชื่อเนาะกันอโจไม่ล่ะเฮ้ยหรอกล่ะไอ้ตัวกันกูอยู่ในขาจะคนน่ะบอกได้ป่ะเนาะอกุโลบลาคว้นนี่นี่อัจฉุบๆเลยซ้ําเฮ้ยส่วนเจตนาเนาะไอ้เจตนาก็กุตุเจตนาโดมโหအာဟုတုစေတနာသို့မဟုတ်ကုသိုလ်စိတ်နဲ့အတူဖြစ်တဲ့စေတနာအာဟုတုစိတ်နဲ့အတူဖြစ်တဲ့စေတနာဟုတ်တယ်မလားအဲ့ဒီစေတနာကအကျိုးပေးလိုက်တဲ့ခါမှာအဲ့ဒီအကျိုးကိုကာယအကျိုးလို့ခေါ်တယ်အဲ့လိုအကျိုးပေးတဲ့ခါကျတော့ဟိုအဲ့ဒီအကျိုးဟာနံတရားလဲထောက်တယ်တချို့ပြီးတော့ရုပ်တရားလဲပါတယ်ရုပ်ဝန်းနာနှစ်မျိုးအကျိုးပေးတယ်ဆိုတော့အခုမျက်လုံးရှိနော်မျက်လုံးကမျက်စိအကြည့်တက်ဆိုလို့ရှိရင်အဲ့ဒီမျက်စိအကြည့်တက်ဟာတဲ့ကံကြောင့်ဖြစ်တဲ့ရောကံကအကျိုးပေးလို့ဖြစ်တဲ့ရောနောက်ဘဝကကောင်းတဲ့ကံပြုခဲ့ရင်ကိုဒီဘဝမျက်စိကောင်းမှာပေါ့ဟုတ်လားနောက်ဘဝကကောင်းတဲ့ကံမပြုခဲ့ဘူးဆိုရင်ဒီဘဝမျက်စိမကောင်းဘူးစသဖြင့်ပေါ့လေအဲ့လိုအဲ့လိုကံကြောင့်ဖြစ်တဲ့ရောဆိုတာရှိတယ်ဒါကြောင့်မို့အကျိုးပေးတဲ့အခါမှာဒီကံကအကျိုးပေးတဲ့အခါမှာနံတရားဒီဟူသောအကျိုးကိုလည်းပေးတယ်ရုပ်တရားအကျိုးလည်းပေးတယ်အဲ့ဒီသူပြတဲ့နံတရားအကျိုးတွေကိုဘာလို့ခေါ်လဲဆိုတော့ဝိဘက်စိတ်လို့ခေါ်တယ်နော်ဝိပါကဝိဘက်စိတ်လို့ခေါ်တယ်အဲ့ဒါကိုပဲကံရဲ့အကျိုးလို့ဆိုတာဟုတ်လားကုသိုလ်ကံပြုတယ်အဲ့ဒီကုသိုလ်ကံရဲ့အကျိုးကြောင့်ကုသိုလ်ဝိဘက်စိတ်တယ်နော်ကုသိုလ်ရဲ့အကျိုးဖြစ်တဲ့ဝိဘက်စိတ်ဖြစ်အကုသိုလ်ကံပြုတယ်အဲ့ဒီအကုသိုလ်ကံကြောင့်အကုသိုလ်ရဲ့အကျိုးဖြစ်တဲ့ဝိဘက်စိတ်ဖြစ်လွယ်လာလေးတခုပြောမယ် တစုံတစ်ခုမြင်တယ်နော်ဆက်လာပါပါလေးမြင်တယ်အဲလူလူချင်းပြတော့တဲ့အာယုံလေးမြင်တယ်ဆိုတာပါလေဆိုဒါအဲ့ဒီမြင်တဲ့စိတ်ဟာဝိပ္ပစိတ်လို့ခေါ်တယ်အကျိုးနော်အဲ့လိုလှတာပါတာလေးမြင်တာနောက်ဘက်ကကောင်းတဲ့ကံပြုတ်ကလေးမြင်တာမကောင်းတာမြင်တယ်ယုံစရာမြင်တယ်အယုတ်ဆိုးတာကြီးမြင်တယ်ဆိုရင်ဒါအဲ့ဒီမြင်တဲ့စိတ်ဟာဝိပ္ပစိတ်ကံရဲ့အကျိုးဒါကြောင့်ဒီလိုမကောင်းတာမြင်တယ်လေနောက်ဘွားကမကောင်းတဲ့အကုသိုလ်ကံပြုတ်ပဲလေအဲ့တော့တစုံတစ်ခုမြင်လိုက်ပြီဆိုရင်အဲ့ဒီမြင်လာဟာကောင်းတာမြင်ရင်ကုသိုလ်ရဲ့အကျိုးမြင်ခြင်းကုသိုလ်ရဲ့အကျိုးမြင်တဲ့စိတ်မကောင်းတာမြင်ရင်အကုသိုလ်ရဲ့အကျိုးဖြစ်တဲ့စိတ်ကံကံရဲ့အကျိုးဆိုတာအဲ့ဒီလိုနားလည်ရကောင်းတဲ့ကံပြုတ်ခဲ့တယ်ဒီမှာကောင်းတဲ့ဝိပဿနာဖြစ်တယ်ကောင်းတာနဲ့တွေ့ကြုံတဲ့ဝိပဿနာဖြစ်တယ်မကောင်းတဲ့ကံပြုတ်ခဲ့တယ်မကောင်းတာနဲ့တွေ့ကြုံတဲ့ဝိပဿနာဖြစ်တယ်။ခုနကပြောတဲ့ပဋိသင်္ဍီကျိုးအနေနဲ့ပြောမယ်ဆိုရင်ဟောရုပ်တရားတွေလည်းပါမတော့လား။ရုပ်တွေလည်းပါသွားတယ်။အဲတော့ပဋိသင်္ဍီနေတဲ့အခါမှာခုနကပြောတဲ့ပထမဆုံးစိတ်ဖြစ်တယ်လို့ပြောခဲ့တယ်မဟုတ်လား။အဲ့ဒီပထမဆုံးစိတ်ဟာဝိပဿစိတ်။ကံရဲ့အကျိုးဖြစ်တဲ့စိတ်။ကုသိုလ်ရဲ့အကျိုးအကုသိုလ်ရဲ့အကျိုး။အဲ့ဒီကုသိုလ်ရဲ့အကျိုးဖြစ်တဲ့စိတ်နဲ့တို့တွေပဋိသင်္ဍီနေခဲ့တယ်။လူဆိုတာလူဖြစ်တဲ့ဆိုတာကုသိုလ်ရဲ့အကျိုးကြောင့်ဖြစ်တာနော်အဲတော့ဖြစ်ခဲ့တယ်အဲတိရစ္ဆာန်ဖြစ်တယ်ဆိုတာပါလေအကုသိုလ်ရဲ့အကျိုးကြောင့်ဆိုသူတို့တိရစ္ဆာန်နေပရိသန်နေနေတော့ကအဲ့ဒီအကုသိုလ်ရဲ့အကျိုးဖြစ်တဲ့စိတ်နဲ့ပရိသန်နေနေကြတယ်အဲ့ဒီလိုကံတန်ရဲ့အကျိုးဆိုတာဖြစ်တယ်ဒါကြောင့်မို့အပြီးတော့အဲ့ဒီစိတ်နဲ့အတူလူဖြစ်တော့လဲလူရဲ့ရုပ်ပေါ့နော်လူရဲ့ရုပ်တရားနာမ်ဖြစ်တဲ့တိရစ္ဆာန်ဖြစ်တော့လဲပဲတိရစ္ဆာန်ရဲ့ရုပ်တရားပေါ့အဲ့ဒီလိုဒီအကျိုးမှကြတော့ကိုနာရောရုပ်ရောရှင်နာဖြစ်နိုင်တယ်ပါဝင်တယ်အကြောင်းဖြစ်တဲ့ကံကတော့ဗာလေရုပ်လားနာလားနာတရားတက်တယ်ဒါကြောင့်စေတနာဆိုတာနာရုပ်မဟုတ်ဘူးနော်ဒါကြောင့်မို့ကံရဲ့အကျိုးလို့ပြောရင်ကံဆိုရင်ဗာလေနာတရားတက်တယ်ကံရဲ့အကျိုးလို့ပြောရင်နာလည်းဟုတ်တယ်ရုပ်လည်းဟုတ်နိုင်အေးအဲ့ဒီကံရဲ့အကျိုးကိုယုံကြည်တဲ့အဲယုံကြည်တဲ့ဆိုတာအဲတိတိကျကျတိမြင်ပြီးတော့ယုံကြည်တာပေါ့လေအကန့်ယုံကြည်ဒါမျိုးမဟုတ်ဘဲနဲ့ဉာဏ်နဲ့ရှင်ပြီးတော့ယုံကြည်တဲ့အတိဉာဏ်မျိုးကိုကမ္မတကတာသမ္မာဒိဋ္ဌိသမ္မာဒိဋ္ဌိ၅မျိုးထဲမှာနာမတက်သမ္မာဒိဋ္ဌိကဒါလည်းမဟုတ်လားနော်ကံတာရင်မိမိဥစ္စာရှိတယ်လို့သိတာရှင်းရှင်းပြောရင်ကံရဲ့အကျိုးရှိတယ်လို့သိတာအဲလိုကံရဲ့အကျိုးရှိတယ်လို့သိတဲ့အတိဉာဏ်ကိုကမ္မတကတာသမ္မာဒိဋ္ဌိအဲဒီကမ္မတကတာတမ္မာဒိဋ္ဌိရှိတဲ့ပုဂ္ဂိုလ်မှရင်ဒါဗုဒ္ဓဘာသာဝင်နေပေါ့။ဗုဒ္ဓဘာသာဝင်နေမှာဒီအယူဒီလိုယုံကြည်မှုမျိုးရှိကြတာကြီးပါပဲ။ဒီလိုရှိလို့လည်းပဲဗုဒ္ဓဘာသာဝင်နေနေနဲ့ကုသိုလ်ကောင်းမှုတွေပြုနေကြတယ်။အကုသိုလ်တွေရှောင်းနေကြတယ်။ဒီလိုယုံကြည်မှုမရှိဘူးဆိုရင်ငါကြည့်ဝင်ပြီးရောနော်ကုသိုလ်ပဲဖြစ်ဖြစ်အကုသိုလ်ပဲဖြစ်ဖြစ်အကုန်လုံးမှာပဲဆိုတဲ့ကိန်းမျိုးဆိုင်။အဲဒါကြောင့်မို့အခုဒီနေ့ကံရဲ့အကျိုးသဘောတရားကိုနော်တော်တော်လေးနားလည်သွားပြီးတော့ထင်တာကောင်းတာလို့ရင်ကောင်းတဲ့အကျိုးရတယ်မကောင်းတာလို့ရင်မကောင်းတဲ့အကျိုးရတယ်ဒါနားလည်သွားပြီနော်ကောင်းပြီတုတ်တုတ်မှမြတ်စွာဘုရားဟောထားတာရှိတယ်ဟုတ်လားဒါတော့အကျေပြောမှာမဟုတ်ဘူးဒါလေးစဉ်းစားဖို့လေးပြောပါဒီတုတ်မှာနော်အဲ့တော့မြတ်စွာဘုရားကဘာဟောလဲဆိုတော့လူတယောက်ဟာတဲ့ပါဏာတိပါဒတွေပြုတ်တယ်နော်သူပြေတဲ့ခါကျတော့အပေကြတယ်လူတယောက်ဟာပါဏာတိပါဒတွေပြုတ်တယ်ပြေတဲ့ခါကျနတ်ပြည်ရောက်တယ်ကျွန်တော်ဒီကမှတ်ရမယ်လူတယောက်ကပါဏာတိပါဒစတယ်ပေါ့လေပါဠိဝင်တာတခုတည်းမဟုတ်ဘူးနော်ဟိုအဘုဒ္ဓဆံမျိုးပေါ့ဟုတ်လားအေးပါဏာတိပါဒစတယ်ကရှောင်းကျင်တယ်သူပြေးတဲ့ခါကျတော့ငတ်ပြီးရောက်တယ်။လူတယောက်ကတော့သူပါဏာတိပါဒရှောင်ကျင်းလာတာပဲ။ဒါမှလို့ပြီးတော့အပယ်ကျတယ်။အဲ့ဒီယတနာကိုမင်းတို့ရှင်းကြအောင်။နားလည်ပြီလား။ယတနာကိုသိရင်မလား။ပါဏာတိပါဒအသတိအကုသိုလ်တွေပြုတယ်။နော်။အဲ့ပြေးတဲ့ခါကျတော့မဖြစ်တော့အပယ်ကျ။နောက်တစ်ယောက်ကတော့ပါဏာတိပါဒဆိုအကုသိုလ်တွေပြုတယ်။ပြေးတဲ့ခါအပယ်မြောက်တယ်ကနတ်ပြည်ရောက်သွားတယ်နော်နောက်တစ်ယောက်ကတော့ပါဏိတိပါဒသတိမှာရှောင်းတယ်ပြေးတဲ့အခါ မျက်ပြည်ကြောင့်နောက်တစ်ယောက်ကတော့ဗာမဏိပရိသတ်ဒီမှာရှောင်းနေသေးတဲ့အခါငရဲကြခင်းနေမှာလားခင်းနေတယ်ဟုတ်ပါလားမင်းတို့ဟမ်ဖခင်အဝမိတာဟမ်ခင်းနေတယ်လားအဲဟုတ်ပြီအဲ့ဒါအရေးကြီးတယ်နော်ငါ့ဆိုပြအဲ့ဒါလေးအကျဉ်းလေးနဲ့တော့အကျဉ်းဟောရချင်နောက်တစ်တုပ်ဟေ့အဲ့တော့ဒီဒီဟာကိုနားလည်ထားရင်ဒီလူဟာဒီဘုရားမှာမကောင်းတာလုပ်နေပြီတော့ဘာကြောင့်ဒီကောင်ကကောင်းစားနေရတာလို့ဆိုတဲ့ဟာအဲမကျင်တတ်ဆရာကြီးပဲရှိသေးလားမရှိတော့ဘူးအဖြေပေါ်လာရောနော်အဲကောင်းတာတွေလုပ်နေတဲ့ဒီလူဟာအမြဲတမ်းဒုက္ခတွေ့နေတယ်ဆိုရင်လည်းဒါရှိစရာရှိသွားတယ်နော်အေးအဲ့ဒါမဟာကမ္မဝိပင်္ဂဆိုတော့နောက်ထပ်မြတ်စွာဘုရားကကတုတ်ဆက်ဟောတာကြီးတယ်အဲ့ဒါပို့ပြီးတော့နည်းနည်းတာပေါ့ဟုတ်လားပထမတုတ်ကတော့ကောင်းတာလို့ရင်ကောင်းတာရတယ်မကောင်းတာလို့မကောင်းတာရတယ်သူကဒါရတာအဖြောင်းလေးဆိုဒါကတော့ဒီလူတသလုံးကောင်းတာလုပ်နေပြီတော့တန်းသေးတော့အပယ်ရောက်တာရှိတယ်တသလုံးမကောင်းတာလုပ်နေပြီတော့သေတော့နတ်ပြည်ရောက်တာရှိတယ်အဲဒါကခုနအာသနကံပြောလားနော်ဒီကနေ့အာသနကံကောင်းရင်ကောင်းသလိုမကောင်းရင်မကောင်းသလိုဖြစ်နိုင်တယ်ဘာခေါ်လဲကွာသူပမာစကားပြောတွန်းဝင်ဖြောင်းရင်နော်မှန်ပါတယ်ဘယ်မှန်ဒီကတော့နည်းနည်းကောင်းပြီအဲ့ဒါပဲကံ
ဒီရောပန်းစီဆိုတဲ့အချိန်မှာအဲ့ဒီဇောကိုကြိုက်လို့မကြောက်ဘူးသူကြိုက်လို့ဒီလိုနေရဘူးလားဆိုတော့တတိယဆိုလို့လည်းဒီလိုပြောတာဒီကံတစ်ခုကိုပြူရဲတာဆိုတော့ဘုရားဒီမပိုက်တယ်ဆိုရယ်သူကြားရင်ကိုကြားတယ်ဆိုရယ်ပရမဇောကဒီဘုရားပြူပြီးပရမဇောကသတိရဘုရားဒီပြင်းမယ်အလယ်ငါးဇောကသတိရဘုရားနောက်ဆုံးပြူပြီးမယ်ဆိုတဲ့အဲဒီကံကုသိုလ်တစ်ခုကိုဝေကိုကိုတိုက်တဲ့ဗန်အကောင်ဟဲ့ဒီမှာကိုထဲ့ရလို့သာကုသိုလ်ပြုတယ်ဣဒာမိပုညာနိဗ္ဗာန်နာပါပြောဟောတူဆိုတယ်စိတ်ကိုထားပြီးဒီတစ်ခုပဲသွားရမယ်ဆိုပြီးပြုတယ်မရောက်ဘူးလားအဲဒီဟာရီကအဟောတုတာနေလည်းမဖြစ်တော့ဘူးဒီဘဝမှာမရလို့လည်းဝိစ်မဖြစ်တော့ဘူးတတိယဘဝမှာမရလို့လည်းဝိစ်မဖြစ်တော့ဘူးအဲဒီရသမျှဟာလို့ပြည့်နေတဲ့အခါလည်းမရဘူး
အဲ့ဒီလိုမရဘူးအဲဒီသရောခုနှစ်ချက်ရဲ့သဘောကတော့ဒီသဘောအတိုင်းပဲတော့လာပထမဆုံးကတော့ဒီဘွားအကျိုးပေးခွင့်ရှိရင်ဒီဘွားပဲအကျိုးပေးမယ်ဟာသတ္တမဆုံးကလည်းဒုတိယဘွားအကျိုးပေးခွင့်ရှိရင်ဒုတိယဘွားကအကျိုးပေးမယ်ဟိုဘက်ဘွားဒီမှာလိုက်ပြီးတော့အကျိုးမပေးဘူးဒီဘက်ဘွားလာပြီးတော့အကျိုးမပေးဘူးအဲဒါသူကလည်းသူ well defined ရှိတယ်ဟုတ်လားကောင်းပြီနောက်တစ်ခုကတော့ကုသိုလ်ဆိုအကုသိုလ်ဆိုဖြစ်တဲ့ခါမှာဖြစ်တယ်ဆိုတာမှာကိုယ်ကဘာမှမလုပ်နိုင်ဘူးလား don't you have any control over it ဟုတ်ကဲ့အဲ့ဒါကြတော့ဘာလဲဆိုတော့မိမိမှာအမြင်မှန်ရှိထားရင်ပါဠိလိုတော့ယောနိတော်မနတိကာရလို့ခေါ်တယ်အဲ့ဒီလိုယောနိတော်မနတိကာရရှိထားရင်ကုသိုလ်ဖြစ်တတ်တယ်သူ့ရဲ့ကြောင်းပြန်အမြင်မှားပေါ့မတင်မတင်နှလုံးသွင်းမှုဆိုတော့အယောနိတော်မနတိကာရရှိရင်အကုသိုလ်ဆိုဖြစ်တတ်တယ်အဲ့ဒီလိုนี่เนี่ยတော့ကိုကနည်းနည်းဖိလို့ရတယ်ဆိုတော့ဟိုကိုမမြင်ကျင်တာတခုမြင်လာ normally ပြောရင်ဘယ်လို react လုပ်လဲဒေါသနဲ့ပဲ react လုပ်ပါဟုတ်လားအဆိုးပါဒါမလို့ကိုကအတင့်အတင့်နှလုံးတင့်တတ်တဲ့ပုဂ္ဂိုလ်ဆိုတာဆိုရင်ဒါဟာငါရှေ့ကကံကြောင့်ဖြစ်လာတာပဲဟုတ်လားဒါနဲ့ပတ်သက်ပြီးတော့ငါကဒေါသဖြစ်နေတာမလို့ဘူးဆိုတော့အဲ့လိုနှလုံးသွင်းမှုမျိုးအမှန်ကန်တဲ့နှလုံးသွင်းမှုမျိုးရှိထားတဲ့ပုဂ္ဂိုလ်ကြတော့အကုသိုလ်မစောပဲလို့ဟုတ်တယ်မလားအဲ့ဒီလိုထိမ့်မှုမျိုးနဲ့တော့ကြာအကုန်လုံ
းကိုပြောင်းလို့
ရတယ်ဟိုဟာကိုတော့ပြောင်းလို့ရပါတော့ဟိုဟာကတော့သူ့ရဲ့ဟိုဒါဟို individual essence ဟုတ်လားသူအဲ့ဒီတရားတွေရဲ့ကိုယ်ပိုင်သဘောတွေအဲ့ဒါကသူ့တဘာဝအတိုင်းဖြစ်တာကိုဖယားတော်မပြောနိုင်ဘူးဒါတခြားလူဆိုတော့မပြောနိုင်တော့ပြီးတော့စိတ်တည်ဖြစ်နေတဲ့ခါမှလည်းဒီစိတ်ပြီးဒီစိတ်ပြီးတယ်ဒီစိတ်ပြီးဒီစိတ်ပြီးတယ်ဆိုတာလည်းကိုယ်ကဘာမှမလုပ်လို့မရဒီစိတ်ပြီးရင်ဒီစိတ်ကဖြစ်ကိုဖြစ်မှာဒါသိတ္တဏိယမဆိုအဲ့ဒါကိုခေါ်တာဟိုဝီဒီနဲ့ပြောမယ်ဆိုတော့ခက်တယ်ပြောရတာဝီဒီနဲ့ပြောတယ်ကိုယ်ပြောတော့မခက်လားဒါကဆိုတော့နမတစ်စိတ်ဖြစ်ပြီးနမနှစ်စိတ်ဖြစ်တယ်ပြီးရင်နမသုံးစိတ်ဖြစ်တယ်စတယ်ဟာနမသုံးစိတ်မဖြစ်ပါနဲ့ကိုယ်ကဝင်တားလို့မရနမနှစ်စိတ်ဖြစ်ပြီးရင်နမသုံးစိတ်ကဖြစ်ကိုဖြစ်မှာအဲ့ဒီလိုဖြစ်လာတဲ့အစဉ်မျိုးကြတော့ဘာလို့မှဟိုကလုံးလို့မရတကူနဲ့လည်းလုံးလို့မရဘယ်လိုနည်းနဲ့မှလုံးလို့မရဒါသူတရားတဘောရဲ့တဘာဝခေါ်တာပေါ့လေသူတင်ခုတဘောကအခုအတိတန်းရှိတယ်အဲဆိုတော့အာယုန်တစ်ခုနဲ့သူ့လိုကုသိုလ် ကုသိုလ်သောသောမလားအကုသိုလ်သောသောမလားဆိုတာကတော့ကိုယ့်ရဲ့ခုနယောနိတော်မနတိကာရအာယောနိတော်မနတိကာရဆိုတဲ့အပေါ်မှာတည်တယ်။ဒါလူဆိုတော့ညာသက်ပြင်ကြည့်တဲ့အာယောနိတော်မနတိကာရများကြတယ်။ဒါမှမဟုတ်ဒေါသကုတ်နေကြတာပဲ။ဟုတ်တယ်မလား။ဗာလေးတစ်ခုမြင်တဲ့တချို့ဒေါသမထွက်တဲ့ဟာတောင်းမှဒေါသထွက်နေတာလည်းရှိတာ။အဲ့တော့ဒါထွက်တဲ့နဲ့ဆိုကြပါစို့အဲ့ဒါမျိုးထွက်တာလည်းရှိတာပဲအဲ့ထွက်တဲ့နဲ့ထွက်တဲ့အင်းမတင့်တဲ့အဲ့ဒါနဲ့ပတ်သက်ပြီးတော့ကိုကအမြင်မှန်ရှိရင်နှလုံးသွင်းမှုမှန်ကန်ရင်ဒါကုသိုလ်ဆောဆောမှာအကုသိုလ်ဆောမဆောဘူးအဲ့ဒါကြောင့်မို့ယောနိတော်မနတိကာရအာယောနိတော်မနတိကာရဒါလည်းအရေးကြီးတယ်ဒီယောနိတော်မနတိကာရဟာကုသိုလ်ဖြစ်ဖို့ရဲ့အကြောင်းဟုတ်လားအာယောနိတော်မနတိကာရဆိုတာအကုသိုလ်ဖြစ်ဖို့ရဲ့အကြောင်းမဆောမြတ်စွာဘုရားဟောတာ
ရှင်ရောကပြီးတော့ဒီကံကြောင်းကိုပဲချက်ပြီးခေါ်သွားတယ်။သူခေါ်သွားတယ်ကံကပြီးတော့ညာတော်မြင့်ကြီးကလည်းအိစ္ဆာကဖြစ်ပြီးဆိုရင်ဟာကံကောင်းလို့ပဲ၊ကံဆိုးလို့ပဲသူ့အရာတွေကလည်းပြောကြတယ်။လည်းလည်းလက်ခံကြတယ်၊ရုံးလေးကြီးရတယ်။ဒါပေမဲ့ဒီတဏှာမှာဖတ်ဖို့လား။ဘယ်လိုဖတ်ဖို့လဲ။အာလုံးဖြစ်ပြန်မှုအာလုံးကြီး။အတိတ်ကံကြောင်းဖြစ်တယ်လို့ယူကြည့်နေတယ်။ဒါမှလည်းမဟုတ်ဘူးလို့သမားရောယုံကြည်မှုတုံးရဝိညာဉ်လေးတော့ဖောက်ဘူး။တခုကတတိယတော်လုံးဒီကူပေါ့သုံးပြောက်တော့တကူရှင်ကဖန်ဆင်းထားတယ်ယုံကြည်ရင်ဓမ္မရောယုံကြည်လို့ပဲ။နောက်တစ်ခုမာရောယုံကြည်လို့ကဒီလိအကြောင်းအရာမဆိုပါလေ။အကြောင်းတရားသိရင်အကျိုးတရားဖြစ်ပေါ်ပြီးလို့ယုံကြည်ရင်လည်းဓမ္မရောယုံကြည်လို့ပဲ။နောက်တစ်ခုကအာလုံဖြစ်ပြက်နေတာလေအာလုံဟာကာယောက်ကြီးတယ်လို့ဆိုရင်လည်းဓမ္မရောယုံကြည်လို့ပဲ။ဆိုတော့အဲ့ဒါနဲ့ကူကဘလို့စတယ်
ဖြစ်ပြတယ်ဆိုတာကိစ္စတစ်ခုပေါ်လာတဲ့အခါမှာကိုယ့်ရဲ့တိတ်ကြုံမှုရှိတယ်ပထမဟုတ်လားပြီးတော့ကိုယ့်ရဲ့တုံ့ပြန်မှုရှိတယ်အဒီနှစ်ခုကိုခွဲပြီးတော့နားလဲတော်တော်ခဏလို့မမြင်နေတာမြင်ရတာသုံးလို့မြင်နေတာမြင်ရတာဒါရှေးကံကြောင့်ဖြစ်တာဒါတိတိကျကျပဲဒါရှေးကံပဲကောင်းတာမြင်